Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်များရှင် VOA American တန်ရဲ2020ခုနှစ်အောက်တိုဘာလ20ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူတင်ပြပေးပါမယ်ရှင်ဥရောပနိုင်ငံအတော်များများမှာကိုရိုနာဗိုင်းရပ်စ်ဒုတိယလှိုင်းရိုက်ခတ်မှုကိုထိန်းချုပ်ရေးဒီတနင်္လာနေ့ကစပြီးတော့စီမီအသစ်တွေချမှတ်ခဲ့ပါတယ်။အခုထိတစ်ကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်သူသန်း40ကျော်ရှိပါတယ်။ရောဂါကူးစက်ခံရသူတွေကိုတေချာတိချာခွဲပြီးတော့စောင့်ကြည့်ထိန်းချုပ်ဖို့ပြက်ကွက်တဲ့နိုင်ငံတွေကြောင့်အခုလိုကူးစက်မှုတွေမြန်လာရတဲ့အပေါ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကအပြစ်တင်နေရပါ AFP သတင်းဌာနစီးရင်တွေအရဥရောပမှာအခုထိ COVID-19 ကြောင့်သေဆုံးသူ25,000ကျော်ရှိနေပြီဖြစ်ပါတယ်။ယောဂကုသခံရသူတွေကိုတိချခွဲစောင့်ကြည့်ဖို့တင်းကျပ်တဲ့စီမင်းတွေစနစ်တကျကန့်သက်ထားတာမျိုးမရှိတဲ့အတွက်ဥရောပတလွားယောဂကုသမှုနှုန်းမြင့်တက်နေတာဖြစ်တယ်လို့ WHO အရေးပေါ်ကျန်းမာရေးအစီအစဉ်အမှုဆောင်ဒါရိုက်တာဒေါက်တာမိုက်ကယ်ရိုင်ယန်ကဂျနီဗာမြို့ WHO ရုံးချုပ်ကနေဗီဒီယိုကတစ်ဆင့်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်နိုင်ငံအတော်များများကပထမလှိုင်းမာတော့ကစီးပွားရေးစူးစူးဝဝထိခိုက်မှာဆိုရင်လည်းအတွေ့လုံလုံလျားလျားအသွားအလာပေးတင်တာမျိုးကိုရှောင်ရှားဖို့ကြိုးစားခဲ့တာပါအခုဥရောပနိုင်ငံတွေနဲ့ UK နိုင်ငံအတွင်း Wales နဲ့ Ireland နိုင်ငံတွေကယောဂကန့်သက်ချက်တွေကိုပထမဆုံးပြန်ပြီးတော့ချမှတ်ခဲ့ပါတယ် Ireland ဝန်ကြီးချုပ် Michael Martin ကလူတွေမလို့အဖဲအိမ်ပြင်မထွက်ကြဖို့ Stay at home အမိန့်ကိုမနေ့ပြန်ဗုဒ္ဓဟူးနေ့တကောင်းအချိန်ကစလို့ပြန်ပြီးတော့ချမှတ်ထားပါတယ်အရေးမကြီးတဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ထားဖို့နဲ့စားတောက်ဆိုင်တွေမှာထိုင်ပြီးတော့စားခွင့်ကိုလည်းတပ်မြစ်ထားပြီးမယ်အကြောင်းတွေကိုတော့ဖွင့်ခွင့်ပြုထားပါတယ်အာရှနိုင်ငံအတော်များများ COVID-19 တိုက်ဖျက်ရေးလှုပ်ဆောင်နေကြတာမှာကြီးမားတဲ့တိုးတက်မှုတွေရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အရေးပေါ်ကျန်းမာရေးအစီအစဉ်အမှုဆောင်ဒါရိုက်တာဒေါက်တာမိုက်ကယ်ရိုင်ယန်ကပြောပါရစ်မကြာသေးခင်လပိုင်းတွေအတွင်းဩစတြေးလျတရုတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာအစိုးရကယောဂကွင်းဆက်လိုက်တာကူးစက်လူနာတွေကိုတီချခွဲထားတာနဲ့သူတို့နဲ့ထိတွေ့ဆက်ဆံခဲ့တဲ့သူတွေကိုစောင့်ကြည့်ရာတွေကိုလှုပ်ဆောင်ပြီးယောဂထိန်းချုပ်ခဲ့တယ်လို့သူကပြောပါရစ်
There are many countries in East Asia and many territories and health authorities and...
အရှေ့အာရှမှာရှိတဲ့နိုင်ငံတွေနဲ့မြေတွေနဲ့ကျန်းမာရေးအာဏာပိုင်တွေကယောဂတိုက်ဖျက်ရေးမှာတိုးတက်မှုအများကြီးရအောင်လုပ်နိုင်ခဲ့ပြီးယောဂကုသမှုနှုန်းကိုလျှော့ချနိုင်ခဲ့တယ်လို့ကုသမှုနှုန်းနည်းပါတဲ့အခြေအနေမှာအချိန်တော်ကြာထိန်းထားနိုင်ခဲ့တာကိုတွေ့ရတယ်လို့ Ryan ကပြောပါတယ်။အာရှနိုင်ငံတွေမှာယောဂထိန်းချုပ်ရေးကန့်သတ်ချက်တွေကိုအချိန်တော်ကြာချမှတ်ထားပြီးပြည်သူတွေကအစိုးရအပေါ်မြင့်မားတဲ့ယုံကြည်မှုရှိတဲ့အတွက်အခုလိုထိန်းချုပ်ထားနိုင်တာဖြစ်တယ်လို့ Ryan ကပြောပါတယ်။အထူးသဖြင့်သူကအရှေ့အာရှနိုင်ငံတွေရဲ့ COVID-19 တိုက်ဖျက်ရေးလှုပ်ဆောင်ချက်တွေနဲ့အာထုတ်ကြိုးပမ်းမှုတွေအပေါ်မှာချီးကျူးပြောဆိုခဲ့တာပါ။အဲ့ဒီနိုင်ငံအတော်များများကကူးစက်မှုနှုန်းကျဆင်းလာပြီးမြန်ဆန်သက်စစ်ဆေးမှုတွေနဲ့ကုသရေးဌာနတွေကိုရှော့မချလိုက်ပေးယောဂတိုက်ဖျက်ရေးနဲ့ပတ်သက်လို့လှုပ်ဆောင်မှုလိုအပ်တာတွေကိုဆက်ပြီးတော့အလေးထားလှုပ်ဆောင်ခဲ့ကြတယ်လို့လည်းဒေါက်တာမိုက်ကယ်ရိုင်ယန်ကပြောပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ဆိုင်ရာအထောက်ပံ့ပေးရေးဥပဒေမူကြမ်းအတည်ပြုနိုင်ရေးသဘောတူညီချက်ရဖို့နှိစက်လာပြီလို့ American Outlet တော်ဥက္ကဋ္ဌနန်စီဘလူးစီကပြောပါရယ်။ဗန်နာယီဝန်ကြီးစတီဖင်မနူးချင်းနဲ့တနအီကြားတယ်လီဖုန်းကတစင်ဆက်သွယ်ဆွေးနွေးတော့မှနှစ်ဖက်သဘောထားကွဲလွဲမှုတွေကိုလျှော့ချနိုင်ခဲ့ကြောင်းနဲ့သူနဲ့သမ္မတထရမ့်အစိုးရတို့ကြားသဘောတူညီချက်ရနိုင်တဲ့အနေအထားရောက်နေပြီဖြစ်ကြောင်း Outlet တော်ဥက္ကဋ္ဌနန်စီဘလူးစီကတနင်္လာနေ့ကရုပ်သံကနေလုပ်တဲ့အင်တာဗျူးမှာပြောပါရယ်။နန်စီပလိုစီကရွေးကောက်ပွဲမတိုင်ခင်သဘောတူညီချက်ရရှိရေးအင်္ဂါနေ့ကိုနောက်ဆုံးရက်အဖြစ်သတ်မှတ်ထားပါတယ်စက်တင်ဘာလတုန်းကအထက်လွှတ်တော်ကအမေရိကန်ဒေါ်လာဘီလီယံ900တန်ဖိုးရှိတဲ့အကူအညီပေးရေးဥပဒေချမ်းကိုအတိမပြုတ်နိုင်ခဲ့ပါဘူး။အောက်လွှတ်တော်ကတော့ဒေါ်လာ 1.2 ထရီလီယံတန်ဖိုးရှိတဲ့ဥပဒေမူချမ်းကိုဇွန်လအတွင်းကအတိပြုထားပေမယ့်အင်ဖြူရောနဲ့အထက်လွှတ်တော်တို့ကလက်မခံခဲ့ပါဘူး။သမ္မတထရမ့်အစိုးရကကန့်လန့်ခဲ့တဲ့ဒေါ်လာ 1.8 ထရီလီယံရှိတဲ့အစုပြုချက်ကိုလည်းအောက်လွှတ်တော်ကပေးချထားပါတယ်ရှင်။နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်နှစ်ဦးကြားဒုတိယအကြိမ်နဲ့နောက်ဆုံးအကြိမ်စကားဆစ်ထိုးပွဲကိုစီစဉ်ထားတဲ့အတိုင်းကြားသာပြီးနေမှာကျင်းပသွားဖို့ရှိပါတယ်။ဒီတစ်ခါတော့ပထမအကြိမ်ကလူတဦးနဲ့တဦးကြားပြက်စကားဝင်ပြောတာတွေမလုံနိုင်အောင်စီကံကျဲအဖြစ်တွေချမှတ်ထားမှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကဒုတိယအကြိမ်စကားဆစ်ထိုးပွဲအတွက်ချမှတ်ထားတဲ့ပုံစံကိုမကြိုက်ပေမဲ့တန်နစီပြည်နယ်နက်ရှ်ဖီးလ်မြို့မှာပြုလုပ်မယ့်စကားဆစ်ထိုးပွဲမှာပါဝင်မယ်လို့ပြောပါရယ်။အ NBC ရုပ်သံဌာနကအများလှစားတဲ့အင်ဖီရိုသတင်းတော်ခရစ်စတင်ဝဲလ်ကာကစကားဆက်ထိုးပွဲမှာကြားလူအဖြစ်ဆောင်ရွက်မှာဖြစ်ပါတယ်။သူကထရမ့်နဲ့ဒီမိုကရက်တစ်သမ္မတလောင်းဂျိုးဘိုင်ဒန်တို့ကိုကိုဗစ် -19 ကိစ္စ၊ American မိသားစုအကြောင်း၊ American နိုင်ငံတွင်းကလူမျိုးရေးကိစ္စ၊ဥတုရသည်ပြောင်းလဲမှု၊မျိုးသားလုံခြုံရေးနဲ့ခေါင်းဆောင်မှုကိစ္စရဲ့ဆိုင်ရာခေါင်းစဉ်တွေအောက်မှာမိကုန်နေမိမြင်သွားမှာဖြစ်ပါတယ်။အဲ့ဒီခေါင်းစဉ်တစ်ခုချင်းစီကိုဆွေးနွေးဖို့15မိနစ်စီအချိန်သတ်မှတ်ထားပါတယ်။ကောင်းစဉ်တစ်ခုချင်းစီအတွက်စကားစစ်ထိုးသူ2ယောက်စလုံး2မိနစ်စီစကားပြောခွင့်ရမှာဖြစ်ပြီးအဲ့ဒီနောက်အပြန်အလှန်ဆွေးနွေးရမှာဖြစ်ပါတယ်။2မိနစ်ကြာပြောကြားနေချိန်မှာအလှည့်ကြပြောခွင့်ရသူရဲ့စကားပြောခွင့်မိုက်ကိုပဲဖွင့်ပေးထားမှာဖြစ်ပါတယ်ရှင်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ခင်ဗျ။မနက်လောပါထိုက်တန်ရောက်တဲ့တွေကိုဆက်ပြီးတော့တင်ပြသွားမှာပါ။ထိုင်းအစိုးရကိုဝေဖန်တဲ့အွန်လိုင်းရုပ်မြင်သံကြားဌာနရဲ့ထုတ်လွှင့်မှုတွေကိုပိတ်ပင်ဖို့ထိုင်းတရားရုံးတစ်ခုကအင်္ဂါနေ့မှာအမိန့်ထုတ်ပြန်လိုက်ပါတယ်။၃လကြာပေါပေါက်နေတဲ့ထိုင်းဆန္ဒပြပွဲတွေရပ်ဆိုင်သွားအောင်အစိုးရကထုတ်ပြန်ထားတဲ့အရေးပေါ်လိုက်နာရမယ့်ပြဋ္ဌာန်းချက်တွေကိုချုပ်ပေါက်တယ်ဆိုပြီး Voice TV သတင်းဌာနဆွဆွဲခံထားတာပါ။ Voice TV သတင်းဌာနဟာကွန်ပျူတာရန်စွမှုဆိုင်ရာပြဋ္ဌာန်းချက်ကိုချုပ်ပေါက်ပြီးသတင်းမားတွေကိုထုတ်လွှင့်ခဲ့တာတွေ့ရတယ်လို့လည်း Digital စီးပွားရေးနဲ့လူမှုရေးဝန်ကြီးဌာနပြောခွင့်ရသူပူချပ်ပေါင်းနော်ထိုင်ဆောင်ကသတင်းထောက်တွေကိုပြောပါတယ်။Voice TV Editor ချုပ်ကတော့တရားရုံးအမိန့်ရောက်လာတဲ့အချိန်ကြီးသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်သွားမယ်လို့ပြောပါတယ်။ဝန်ကြီးချုပ်ပရယုတ်ချောင်းအောင်ချာနှုတ်ထွက်ပြင်းနဲ့တကူထွားတဲ့တဦးဆမိုင်းပြင်းစနစ်ပြုတ်ပြင်းပြောင်းလဲရေးတောင်းဆိုနေကြတဲ့ဆန္ဒပြပွဲတွေဟာအစိုးရရဲ့ပုံရိပ်ကိုထိခိုက်စေတယ်ဆိုပြီးဆွဲချက်တင်ခဲ့တာပါ။အဲ့ဒီသတင်းတွေကိုပုံနဲ့ဖော်ပြခွင့်မပြုတဲ့ထိုင်းအစိုးရကိုလူခွင့်ရေးအဖွဲ့တွေကဝေဖန်နေပါတယ်။အလားတူအခြားသတင်းဌာနတုံးခုကိုလည်းဆက်လက်စုံစမ်းစစ်ဆေးနေတယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်။လူငယ်ကြောင်းသားအများစုဦးဆောင်တဲ့ထိုင်းဆန္ဒပြပွဲတွေဇူလိုင်လလေးလောက်ကတည်းကပေါ်ပေါက်နေတာပါ။ပြီးခဲ့တဲ့တစ်ပတ်ကဖန်ဆီးထားတဲ့ထင်ရှားတဲ့ဆန္ဒပြအကောင်ဆောင်သုံးဦးကိုအာမခါနဲ့ဒီကနေ့ပြန်လို့ပေးခဲ့ပေမဲ့သူတို့ထဲကနှစ်ယောက်ကတော့ချက်ချင်းဆိုသလိုပြန်ပြီးတော့ဖန်ဆီးခဲ့တာပါ။ဘန်ကောက်မြို့မှာလူ၄ဦးထက်ပိုပြီးတော့မဆူဝရအမိန်ကိုအောက်တိုဘာ15ရက်နေ့မှာထုတ်ပြန်ခဲ့ပေမဲ့ထောင်တောင်းချီတဲ့လူတွေကတော့အမိန်ကိုအာခံပြီးတော့ဆက်လက်ဆန္ဒပြနေကြတာဖြစ်ပါတယ်။ပိုလီဗီးယားနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာမဲပေးပြည်သူတွေကိုကောက်ယူထားတဲ့စစ်တမ်းအရာပြိုင်ဖက် Movement Towards Socialism Party ကိုယ်စားလှယ် Louis Arcis Catacos ကအပြတ်အသတ်အနိုင်ရနေတာကြောင့်သူရှုံးနေသွားပြီးဆိုတာကို Citizen Community Party သမ္မတလောင်း Carlos Misa ကအတိအမှတ်ပြုလက်ခံလိုက်ပါတယ်။ Democracy စနစ်မှာရွေးကောက်ပွဲအနိုင်ရသူတို့ရဲ့အောင်ပွဲကိုအတိအမှတ်ပြုဖို့လိုတယ်လို့လည်း Carlos ကတနင်္လာနေ့မှာပြောပါတယ်။မဲရလတ်တွေကိုရွေးကောက်ပွဲအာဏာပိုင် Supreme Electoral Tribunal ကရေတွက်နေဆဲဖြစ်ပြီးရွေးကောက်ပွဲအပြီးနောက်တစ်နေ့မှာကာလိုစ်ရဲ့ပြောဆိုချက်ထွက်ပေါ်လာတာပါ။တရားဝင်မဲရလတ်တွေကိုရပ်ပိုင်တွင်ကြီးညာနိုင်မယ်လို့လည်းခန့်မှန်းရပါတယ်။မဲပေးပြည်သူတွေကိုကောက်ယူထားတဲ့အဲ့ဒီလူလူသဘောရစစ်တမ်းအရာပြိုင်ဖက်ကိုယ်စားလှယ် Louis Arcis ကကာလိုစ်မီဆာထက်20ရာခိုင်နှုန်းအသာရနေတာကိုတွေ့ရပါတယ်။တတိယနေရာကလိုက်နေတဲ့ကိုယ်စားလှယ်ကတော့ Krimos ညွန်မောင်းအဖွဲ့က Louis Fernando ဖြစ်ပြီးထောက်ခံမဲ14ရာခိုင်နှုန်းသာရထားပါတယ်။တချိန်တည်းမှာပဲပြင်သစ်သတင်းဌာနရဲ့အဆိုအရပြပမှာခိုးလုံနေတဲ့ဘိုလီဗီးယားသမ္မတဟောင်းအီဗိုမော်ရစ်ကသူ့အဆိုအရလက်ထက်မှာကက်ဘိနက်အဆိုအရအဖွဲ့ဝင်တူဖြစ်ခဲ့သူလူးဝစ်အာစစ်ရွေးကောက်ပွဲအနိုင်ရရင်ပြည်ရင်းပြန်လာဖို့အစီအစဉ်နေပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ဆိုင်ရာကူညီထောက်ပံ့ရေးအစီအစဉ်သစ်ချမှတ်နိုင်ရင်မျှော်လင့်ချက်တွေရင်းနှီးမြှုပ်နှံသူတွေကြားမိမ့်မိန်လာနေတဲ့အတွက်အာရှအစုရှယ်ယာဈေးကွက်အများစုအကျနဲ့အင်္ဂါနေ့မှာစိတ်ပိတ်သွားခဲ့ပါတယ်။ဂျပန်နိုင်ငံအညွန်ကိန်းက3.4ရာခိုင်နှုန်းကျဆင်းခဲ့ပြီးတော့ဩစတြေးလျဆစ်ဒနီ S&P အစုရှယ်ယာကလည်း3.9ရာခိုင်နှုန်းကျခဲ့တယ်လို့တရုတ်တိုင်ပေ TSEC အစုရှယ်ယာတွေက3.3ရာခိုင်နှုန်းအကျနဲ့အသီးသီးစေးပိတ်သွားခဲ့ပါတယ်။ဒါပေမဲ့လည်းတောင်ကိုရီးယားကုပ္စီအညွန်ကိန်းကတော့3.4ရာခိုင်နှုန်းတက်လာပါတယ်။အင်္ဂါနေ့နောက်ပိုင်းမှာဟောင်ကောင်ဟန်ဆင်အစုရှယ်ယာတွေ3.1ရာခိုင်နှုန်းကျခဲ့ပေမဲ့လည်းရှန်ဟိုင်းကွန်ပိုစစ်အညွန်ကိန်းကတော့3.2ရာခိုင်နှုန်းတက်ခဲ့တယ်လို့အိန္ဒိယမွန်ဘိုင်းဆန်ဆက်အညွန်ကိန်းကလည်း3.9ရာခိုင်နှုန်းအတက်နဲ့ဈေးပိတ်သွားပါတယ်။ကုန်အယောင်းဝယ်ဖက်မှာဆိုရင်တော့ရွှေတအောင်စကို1,905.3ဒေါ်လာဈေးပေါက်ခဲ့တဲ့အတွက်3.3ရာခိုင်နှုန်းဈေးကျသွားတာပါ။crude ရင်းနှံစင်းကတော့သစ်စီကို40.84ဒေါ်လာနဲ့အယောင်းဝယ်ဖြစ်နေပြီးရခိုင်နှုန်းအရပြောင်းလာတာမျိုးမရှိပါဘူး။နိုင်ငံတကာစံဖြစ်တဲ့ Brent ရင်းနှံစင်းကလည်းရခိုင်နှုန်းအရအပြောင်းလဲမရှိပဲတပေပါကို43.64ဒေါ်လာစီပေါက်ခဲ့တာပါ။အမေရိကန်နိုင်ငံရဲ့လောကမှာ အခုလိုမရေရာမှုတွေပေါပေါနေပေမဲ့အမေရိကန်ကြိုယောင်းကြိုဝဲအဓိကအစုရှယ်ယာ၃ခုစလုံးကတော့အတက်ဖက်ကိုဦးတည်နေပါတယ်။ဗီယက်နမ်နိုင်ငံမှာဒီလအစောပိုင်းမိုးတက်ထပြီးတော့ရေကြီးမြေပြိုမှုတွေကြောင့်လူ105ဦးထက်မနည်းသေဆုံးပြီးဒါဇင်နဲ့ချီပျောက်ဆုံးနေချိန်မှာနောက်ထပ်ဝင်လာမဲ့အပူပိုင်းမုန်တိုင်းတစ်ခုအတွက်ဒီကနေ့ကြိုတင်ပြင်ဆင်နေပါတယ်။အင်္ဂါနေ့နောက်ပိုင်းမှာအပူပိုင်းမုန်တိုင်းဆော်ဒီဖြတ်သွားမဲ့လမ်းကြောင်းပေါ်ကဖိလစ်ပိုင်နိုင်ငံလူစုံကျွန်းပေါ်မှာလဲရှာဖွေကယ်ဆယ်ရင်းနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာတာဝန်ရှိသူတွေကြိုတင်ပြင်ဆင်ထားကြပါတယ်။ဒီကနေ့ရွာတဲ့မုန်တိုင်းအကျိုးမိုးကြောင့်မြေပြိုရာတွေအနေငယ်ပေါပေါက်ခဲ့ပြီးလမ်းအတော်များများပိတ်ဆို့ကုန်ပါတယ်။နိုင်ငံလဲပိုင်းကိုအောက်တိုဘာ24ရက်နေ့မှာဆော်ဒီမုန်တိုင်းဝင်ရောက်လာမယ်လို့ဗီယက်နမ်မိုးလေဝသဌာနကခန့်မှန်းထားပါတယ်။ဒီမုန်တိုင်းကြောင့်မိုးတဲထားနိုင်တဲ့အတွက်ဗီယက်နမ်နိုင်ငံမှာနှစ်ပိုင်အတွင်းအဆိုးဆုံးကြုံရတဲ့ရေကြီးမြေပြိုမှုအခြေအနေပိုဆိုဝါလာစေနိုင်ပါတယ်။ပြီးခဲ့တဲ့တစ်ပတ်ကမိုးတဲထားပြီးမြေပြိုခဲ့တာကြောင့်ရေအားလျက်စစ်ထုတ်လုပ်ရေးကဆောက်လုပ်ရေးအလုပ်သမား15ဦးပါဝင်လူ100ကျော်သေဆုံးပြီးတော့28ဦးပျောက်ဆုံးနေပါတယ်။ဒီဖြစ်ရကြောင့်အင်ဂျီ 38,000 ဝန်းကျင်နဲ့တည်နိုင်ဧကပေါင်း 18,000 ကျော်ပျက်စီးဆုံးရှုံးခဲ့ရတယ်လို့ချက်မွေတရစ်ရှန်အကောင့်ရေး9,000လောက်သေဆုံးခဲ့ရတယ်လို့အစိုးရကိန်းဂဏန်းတွေမှာဖော်ပြထားပါတယ်။ဒီကနေ့ညအတွက်ထိတ်တဲ့ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်ခုတော့ပြည်တွင်းသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါ
မြန်မာနိုင်ငံတွင်တိုင်းရင်းသားဒေသတချို့မှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်အသွားလာကန်သတ္တာအပါအဝင်ရောဂါထိန်းချုပ်ရေးအစီအစဉ်တွေတိုးမြင့်လာနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါကချင်ပြည်နယ်မှာခရီးသွားရာဇဝင်မရှိသူတွေနဲ့အတိပြုလူနာနဲ့ထိတွေ့မှုမရှိသူတွေအပါအဝင်ယောဂဗိုလ်ကူးစက်သူတွေတိုးလာနေတာကြောင့်မြို့နယ်တချို့မှာသွာလာလှုပ်ရှားမှုတွေကိုကန့်သတ်လိုက်တာပါ။မိုးညင်းတဲ့ဖားကန်မြို့နယ်တွင်နေထိုင်သူတွေကိုဒီကလေးကစပြီးတော့မလိုအပ်တဲ့အိမ်ပြင်မထွက်ကြဘူး။ကျန်းမာရေးနဲ့အောက်ဆောင်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။အတိပြုလူနာတရားကျော်ရှိနေတဲ့ကချင်ပြည်နယ်မှာပိုးရိပ်လူနာတွေကိုမြစ်ကြီးနားပြည်သူစေယုံကြီးနဲ့မိုးညင်းခရိုင်စေယုံကြီးအပါအဝင်မိုးကောင်းမြို့နယ်စေယုံနဲ့ဖားကန်စေယုံတီတကူစေယုံအပြင်ရွှေကူစေယုံတို့မှာပါထရှိကူတာပေးနေတာပါအတူပြုလူနာ18ဦးရှိနေတဲ့မိုးညင်းမြို့နယ်မှာတော့ယောဂါကာကွယ်ရေးနဲ့ပတ်သက်တဲ့ညွှန်ကြားချက်တွေကိုလိုက်နာမှုအားနည်းနေတော့မယ်လို့မြစ်တာမုံလူမှုကူညီရေးအသင်းဥက္ကဋ္ဌဦးခင်အောင်ကပြောပါတယ
်လိုက်နာမှုကပထမ first wave တုန်းကတော့အားနည်းအခု second wave မှာတော့အရင်နဲ့ဆိုင်ရင်တော့အများကြီးတော့လိုက်နာနိုင်ပါပြီသို့တော်လည်းအပြည့်အဝတော့မဖြစ်နိုင်သေးဘူးဗျစကုပါလာဆေးဥမှာထားတယ်ဗျာအဲ့မှာအခုနောက်ထပ်ကျွန်တော်တို့ college ကျောင်းမွန်ကြီးဒီဂရီ college မှာတနေရထားတာပေါ့နော်ဥသားရေးပိုင်းကတော့ခူးရောစိုက်ပါတယ်သို့တော်ခုနပြောလို့ပေါ့ဗျာစစ်ကားလိုက်နိုင်လို့ပိုင်းကတော့နည်းနည်းအားနည်းပေါ့ဗျာ
မွန်ကြီးမျိုးနယ်ကယောဂတနေရရှိသူတွေရဲ့တခွဲနမူနာတွေကိုတော့မြစ်ကြီးနားပြည်သူစေယုံကြီးစီပို့ဆောင်ပေးနေရတယ်လို့ဦးခင်အောင်ကပြောပါတယ်ကချင်ပြည်နယ်တွင်ကမြို့နယ်ပေါင်း18ခုမှာယောဂတန်လျာရှိသူအပါအဝင်အတိပြုလူနာနဲ့ထိတွေ့မှုရှိခဲ့လို့အသွားလာကန်သတ်ခံရသူကတော့စုစုပေါင်းဦးရေ3500ကျော်အထိရှိနေပါတယ်။ကိုဗစ်ယောဂဘူးကူးစက်ခံရသူဒုတိယအများဆုံးရှိနေတဲ့ရခိုင်ပြည်နယ်မှာလည်းမနေ့ကတနင်္လာနေ့တရက်ထဲမှာလည်းပိုးရိပ်လူနာထပ်တိုးဦးရေ29ဦးရှိခဲ့ပြီးအဲ့ဒီရက်မတိုင်ခင်တနင်္ဂနွေနေ့တုန်းကတော့ထပ်တိုးလူနာ55ဦးထိရှိခဲ့ပါတယ်။စစ်တွေမျိုးအနီးကအုံတော်ကြီးဒုက္ခသည်စကန်မှာတော့လူဦးရေ2,900ကျော်နေထိုင်ပြီးကိုဗစ်နဲ့ပတ်သက်လို့ကျန်းမာရေးဆောက်ရှောက်မှုပေးနေပေမဲ့တခြားလူအခြေတွေတော့ရှိနေတယ်လို့သိရပါတယ်။ဒုက္ခသည်တွေအတွက်ပုံမှန်အချိန်မှာလိုအပ်နေတဲ့အကူအညီတွေကအခုလိုကာယောဂါကာလမှာပိုပြီးခက်ခဲနေတယ်လို့အဲ့ဒီဒုက္ခသည်စကန်မှာနေထိုင်တဲ့ဦးမောင်မောင်ကပြောပါတယ်
။ဟိုဒုက္ခရဲ့စကန်မှာ insurmountable ever so ugal to to mya mya pyasi ba now တခြားကတချို့လူတွေကโอกบาสานาริกาโกยาเดเตยายะไคโนมาไชเซยะไคโนยาเดเซยามานะเซยะไคโนโดโอซานาเยกาเมียโลตอตอเมียนะคัตติฟินิเดเจนาโอเลเตเปียโยเตเปียโยอะกูติเมียซิบุโ
กเฟโยกากาเวเทนชุกุตายีอะมิโยดาอะเซนโบโฮคอมมิตี้องค์กถาผิดตูนางเกโนอะไตเมงานปุกโกดรองซันสุจีกาเลโกเฟกุสะคันยาตูอะมะซงชีเนเดยางกงไตมาแกโยกาโกอะไตดาตะคูอะทีเทนชุกลานายมีซูเบเมตะชาปีเนเนไตรีมาပိုးရိပ်လူနာတိုးလာတာတွေရှိနေလို့ပြည်သူတွေမပေါ်စားဖို့အွန်လိုင်းကနေသတိပေးထားပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးချိန်အထိဆိုပြည်တွင်းမှာအတိပြုလူနာပေါင်း 32,205 ဦးရှိနေပြီးသေဆုံးသူကတော့914ဦးရှိနေပါတယ်။သေဆုံးလူနာတွေရဲ့95ရာခိုင်နှုန်းလောက်ကနာတာရှည်ယောဂအခန့်ရှိသူတွေဖြစ်ပြီးတော့အသက်အရွယ်ကြီးသူတွေနဲ့ယောဂအခန့်ရှိသူတွေပိုပြီးသတိရှိကြဖို့ကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတိုက်တွန်းထားပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ကျမစုမမရှင်မကြခင်ကျင်းပမဲ့2020ရွေးကောက်ပွဲမှာမဲပေးမဲ့ပြည်သူတွေနဲ့မဲယုံဝန်ထမ်းတွေကာယယောဂကုသမှုကာကွယ်ရေး၊က ရွေးကောက်ပွဲကော်မရှင်နဲ့ကျန်းမာရေးဌာနတွေဘာတွေကြိုတင်စီမံထားသလဲဆိုတာပြောပြပေးချင်ပါတယ်။မြန်မာနိုင်ငံတွင်းမှာကမ္ဘာကပ်ရောဂါ COVID-19 ကူးစက်သူပေါင်း 38,000 ကျော်နဲ့သေဆုံးသူ 900 ကျော်အထိရှိနေတဲ့အချိန်ကယောဂါကာလပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးဟာလာမယ့်နိုဝင်ဘာလ10ရက်မှာကျင်းပတော့မှာပါရွေးကောက်ပွဲမှာပြည်သူတွေဘေးကင်းလုံခြုံစွာမဲပေးနိုင်ရေးစီစဉ်ထားပါတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ COVID-19 ဆွဲကပ်နေတဲ့အချိန်ကာလအတွင်းမှာဒီရွေးကောက်ပွဲကြီးကျင်းပတယ် COVID-19 ကလည်းအရေးကြီးတဲ့မျိုးရွေးကောက်ပွဲကလည်းအရေးကြီးတယ်အဲ့တော့ဒီရွေးကောက်ပွဲမှာမဲဆန္ဒရှင်တွေမဲပေးပိုင်ဝင်ရှိတဲ့လူတွေအားလုံးမဲယုံကိုလာရောက်ပြီးတော့မဲပေးတဲ့အခါမှာဘေးကင်းလုံခြုံစွာနဲ့ရောဂါကူးစက်ခြင်းမှမခံရအောင်နိုင်ငံတကာအတွေ့အကြုံတွေကျွန်တော်တို့ထိတာစီးပူးခဲ့ပါတယ်အထူးသဖြင့်ဒီလိုပဲ COVID-19 ရောဂါဆွဲကပ်နေတဲ့နိုင်ငံတွေကကျင့်ပါကြတဲ့ရွေးကောက်ပွဲအတွေ့အကြုံတွေလည်းယူပြီးတော့ကျွန်တော်တို့တည်တည်ချာချာကျွန်တော်တို့စီမံထားပါတယ်
ရွေးကောက်ပွဲကျင်းပခွင့်ရှိတဲ့ပြည်내နဲ့တိုင်းဒေသအလိုက်ကြိုတင်ပြင်ဆင်မှုတွေလုပ်နေတဲ့အထက်မှာတော့လူဦးရေထူထပ်များပြားတဲ့ AR တိုင်းတွင်းမှာမဲယုံပေါင်း 9,800 ကျော်အတွက်ကျန်းမာရေးဆိုင်ရာကြိုတင်ပြင်ဆင်ထားပါတယ်လို့ AR တိုင်းကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားမှုချုပ်ဒေါက်တာတန်းထွန်းအောင်ကပြောပြပါတယ
်ရွေးကောက်ပွဲအတွက်ကတော့ကျွန်တော်တို့ကကျန်းမာရေးဝန်ထမ်းများကိုကျွန်တော်မဲယုံတိုင်းမှာမဲယုံပေါင်း 9,848 ယုံရှိပါတယ် 9,848 ယုံကိုကျွန်တော်ဒီကျန်းမာရေးအစောင့်ကြီးဌာနဝန်ထမ်းတူတူဒဲမဲယုံမှာတော့ဘသူဆိုရအောင်တာဝန်ချထားပြီးသားဖြစ်တယ်ဒီပြည်သူများအတွက်လည်းကျွန်တော်တို့ကကြိုတင်ပြီးတော့မှရွေးကောက်ပွဲကော်မရှင်အနေနဲ့လည်းတော့လိုအပ်တဲ့ဒီ mask တွေကျင်းကျဲဖေးရှိလက်အစားရရေတို့တခါလေးပေးမယ်ဆိုရှယ်ဒစ်စတန်စင်း6ပေကွာနေပြီးတော့တန်းစီဖို့ရတယ်နောက်ကကျွန်တော်တို့ AI တိုင်းနေလေလူရည်များတယ်တချို့မဲုံတွေမှာ3,000ကျော်တယ်တန်းစီမှုနဲ့အောင်လက်ပေးမယ်ဟိုပေါ့ကောင်တာကြီးထပ်ပြီးတော့ခွဲထားတယ်လုံကျော်ရေးတော်လည်းရဲရဲတာဝန်ချထားတယ်နောက်တစ်ခုကတစ်ခုဆာဘက်ကနေမကူအောင်အမှတ်ပေါ်နေမကူအောင်လည်းခါလေးပလတ်စတစ်အလုံးရှင်းထားတယ်နောက်ရေးပေါ်နေတဲ့ operation center emergency operation EOC ဖွင့်ပြီးတော့ဒါအဲ့ဒီမှာဆောင်ရွက်ပါမယ်အပေါ်လိုရရင်လည်းရုပ်ောက်ပေါ်မှာနေမကောင်းဖြစ်တဲ့ရှင်လည်းကိုဗစ်မပြန်ပေါ်အောင်အင်ဘူလန့်ရှင်းထားမယ်ဒါလည်းအကျိုးတင်ပြီးတော့မှဆွေးနွေးထားပါခင်ဗျာ
ဒီလိုမျိုးရွေးကောက်ပွဲကော်မရှင်နဲ့သက်ဆိုင်ရာကျန်းမာရေးဌာနတွေဘက်ကစီစဉ်ထားတယ်လို့ဆိုပေမဲ့ကုသမြန်ကယောဂါကာလရွေးကောက်ပွဲမှာမဲလာပေးမဲ့ပြည်သူတွေရဲ့လုံခြုံရေးနဲ့ကျန်းမာရေးအစီအမံတွေဟာအားနည်းချက်တွေရှိနေတယ်ဆိုပြီးအရက်ဖက်အဖွဲ့အစည်းတွေဘက်ကတော့အထူးစိုးရိမ်နေကြဆဲဖြစ်ပါတယ်အရက်ဖက်အဖွဲ့အစည်းအနာဂတ်အလင်းနဲ့ဆုံမက်ကအမှုဆောင်ဒါရိုက်တာမတ်သက်သက်အောင်ကသူ့စိုးရိမ်ချက်ပြောပြပါတယ
်တကယ်လေကိုဗစ်ဆိုတာကကျမတို့ကလူစုလူဝေးမလုပ်ရဘူးလူစုလူဝေးလို့ချင်းအားဖြင့်ဒါကျန်းမာရေးနဲ့ပတ်သက်ပြီးတော့အင်မတန်မှဆင်ခေါ်ချက်ဖြစ်နေတဲ့အခြေအနေတွေအခုလက်ရှိဆိုရင်မနိုင်မနေအခြေအနေမှာရှိနေသေးတယ
်လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်2020ရွေးကောက်ပွဲမှာတော့ပြည်내နဲ့တိုင်းဒေသကြီးမဲဆန္ဒနယ်1158နယ်မြေအတွက်ပါတီပေါင်း92ပါတီကပါတီကိုစားပြုနဲ့တတိပုဂ္ဂလကိုယ်စားလှယ်ပေါင်း9839ဦးပါဝင်ရှင်ပြိုင်ကြမှာပါဒီလိုတနိုင်ငံလုံးတိုက်တာနဲ့ကျင်းပမယ့်မဲယုံပေါင်း4100ဝန်းကျင်အတွက်ကတော့မဲယုံဝန်ထမ်း4100တာဝန်ယူမှာဖြစ်ပါတယ်မဲပေးမဲ့သူပေါင်းကတော့38တန်းကျော်ရှိမယ်ဆိုပြီးရွေးကောက်ပွဲကော်မရှင်ဘက်ကတော့ကြေညာထားပါတယ်ရှင်ကျမစုမမ
COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကပိုကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်ခလေးတွေနှာခေါင်းဆီးတက်တယ်လားကြည့်ရအောင်ပါအသက်9နှစ်အောင်ကလေးဆိုရင်နှာခေါင်းဆီးတက်ဖို့မလိုပါဘူးသူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းဆီးတက်ထားဖို့လိုနိုင်ပါတယ်အသက်6နှစ်နဲ့17နှစ်ကြာကလေးတွေနှာခေါင်းဆီးတက်ရပါမယ်သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတေချာပြပေးရပါမယ်အသက်17နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေတိုင်းနှာခေါင်းဆီးတက်ရပါမယ်။အောင်းနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုလက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းဆီးမဖြစ်မနေတက်မခိုင်းတင်မဲ့တဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။ Cystic Fibrosis အဆုတ်ရောင်ယောဂါ၊ Cancer ယောဂါ၊ဒီလိုယောဂါခံရှိတဲ့ကလေးတွေကတော့ဆေးရုံသုံးနှာခေါင်းဆီးတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှာခေါင်းဆီးတက်တင်တာပါ။ကလေးတွေကနှာခေါင်းဆီးမတက်ခင်လက်ကိုပိုးတက်စေရည်နေဆိုရင်စက္ကန့်20ရေနဲ့ဆက်ပြာနေဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်နှာခေါင်းဆီးကနှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတေချာဖုံးနေအရွယ်အစားမှန်ဖြစ်ဖို့လိုပါတယ် တထားတဲ့နှာခေါင်းစည်းကိုတို့မနေရတယ်လို့မေးစည်းအောင်မှမထားရပါဇက်နဲ့မကရသူများကိုလည်းပေးမတော့ရပါဘူးနှာခေါင်းစည်းချွပင်းနဲ့အိတ်တို့ဘူးတို့လည်းထဲ့သိမ်းသိမ်းပြီးတော့လက်လဲဆေးရပါမယ်ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်ရဲကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင
်ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ကမြို့သားဒီမိုကရေစီဖွေးလျှောက်လွတ်တော်ကိုယ်စားလှယ်လောင်း၃ရောက်ကိုဖမ်းဆီးသွားတဲ့အေရခိုင်လက်နက်ကိုင်ဖွေးရဲ့အကြောင်းပြချက်ကိုအင်ဒီပါတီကပေးရှားလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါလာမည့်ရွေးကောက်ပွဲအတွက်မစ္စစ်စေယုံနေတော့ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကဖန်စီခံခဲ့ရတဲ့တောင်ကုန်းမြို့နယ်အင်ဒီပါတီလွှတ်တော်ကိုယ်စားလှယ်လောင်း၃ဦးကိုနိုင်ငံရေးရည်ရွယ်ချက်နဲ့ခေါ်ယူထိန်းသိမ်းထားတာဖြစ်ကြောင်းအေအေဖွဲ့ရဲ့ကြေညာချက်ကိုပါတီတာဝန်ရှိသူကပေးရှားလိုက်တာပါအေအေဖွဲ့ဘက်ကတော့မြန်မာအနာဘင်တွေဖန်စီထားတဲ့ရခိုင်ပြည်သူတွေနဲ့နိုင်ငံရေးသမားတွေចောင်းသားတွေကိုပြန်လွှတ်ပေးရင်အင်ဒီကိုယ်စားလှယ်လောင်းတွေကိုလည်းပြန်လွှတ်ပေးမယ်ကြောင်းပြောဆိုထားပေမယ့်တောင်းဆိုချက်ဟာကျိုးကျောင်းစီလီယောမုံမရှိဘူးလို့အင်ဒီပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကပြောပါတယ်
ဒီကကတော့သူကဖန်တီထားတဲ့ကိုယ်စားလှယ်လောင်းတွေတုံမန်းကြီးကိုပေါ်ပြပြီးတော့တုံမန်းကြီးနဲ့နေနေသူတောင်းဆိုတာပါပဲသူတောင်းဆိုတဲ့လူတွေကလည်းကျွန်တော်စစ်ခံမှုမပေါ့ကျွန်တော်ကိုယ်စားလှယ်လောင်းတွေကလည်းစစ်တုံမန်းကြီးပေါ့ပေါ့ဒါကြောင့်ဒီတောင်းဆိုမှုကစီရောမှုရှိဘူးလို့ပြောချင်ပါတယ
်အဲဖွေးရဲ့မနေ့တုန်းကထုတ်ပြန်ချက်မှာတော့လက်နက်ကင်မင်းပခတ်တွေဆုံးတက်ရင်လည်းနိုင်ငံရေးအကြွတွေပြည်လီစီရေးအတွက်တွဲဆုံဆွေးနွေးဖို့အသင့်ရှိကြောင်းလည်းဖော်ပြထားပါတယ်။ဒါပေမဲ့လည်းအဖွဲ့ကိုကြံဖက်အဖွဲ့အစည်းဖြစ်အစိုးရကတရားဝင်တတ်မှတ်ထားပြီးရခိုင်ပြည်နယ်မှာလည်းတပ်မတော်နဲ့တိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာပါ။နိုင်ငံရေးလေးလာတုံးသက်သူဦးမောင်မောင်စိုးကတော့လက်နက်ကင်မင်းပခတ်တွေကိုနိုင်ငံရေးအဖြစ်မရှာနိုင်ပေဖြစ်နေတဲ့အကျိုးဆက်တွေဖြစ်တယ်လို့သုံးသပ်ပါတယ်
။ပထမတော့ဒီနည်းနည်းတက်နေတဲ့တိုက်ပွဲဖြစ်နေတာပေါ့။နောက်ပိုင်းမှာတော့ NLD စိုးရနယ်ပေါ်ဘုရားရေးစားပါလာတဲ့အကြောဒီဘက်ကလည်းအနေလွတ်တော်အမှတ်တွေပြင်းဆန်းတာရှိလာကြလို့အစိုးရဘက်ကလည်းပြီးဦးရက်ဖွဲ့ဖွဲ့ပြင်ညာတာဒီတိုက်ခိုက်နေတဲ့တောင်လို့ကြီးကြီးတာကြီးကြီးလို့လာအဲ့ခါကြတဲ့ခါကြတော့ Technical Defect ကဝပြီးဆက်ဆက်ပြင်းခံဖြစ်လာကြတာနော်အပြန်အလှန်တက်ခိုက်လာပြန်လှန်တက်ခိုက်လာတယ်ဆိုတာကတော့ဒီတွားတစ်ချောင်းတွေတွားတစ်ချောင်းလုံးလုံးတို့လည်းလုံးလုံးပြန်လေပြစ်ဆန်တယ်ဆံရယ်ဥွေလိုဟာမျိုးဟိုမြင်လာတာပေါ့အဲ့ဒါကတော့ဒီစစ်ပွဲတွေရဲ့အကျိုးဆက်ကြောင့်ဒီစစ်ပွဲတွေရဲ့အကျိုးဆက်ဒီစစ်ပွဲကိုရပ်ဆိုင်းအောင်မလုပ်နိုင်တဲ့ဖြစ်လာတဲ့အကျိုးဆက်တွေလည်းလို့ပြောပါမယ်အဲ့တော့ဒီအကျိုးဆက်တွေကြောက်ချင်တော့စစ်ပွဲကိုရအောင်လုပ်တယ်မှာရပါလိမ့်မယ်ဒါမှမဟုတ်ဆယ်မှာစစ်ပွဲရဖို့ခက်ခဲနေရတဲ့အတွက်ကြောင့်မျိုးပြင်းပြင်းထန်ထန်တစ်ဖက်နဲ့တစ်ဖက်လက်ထုတ်ပြန်တက်ခိုက်ကြတာတွေကိုတော့ဆက်ကြည့်အောင်လို့ဒီမှာ
အေဖွေးကတော့အရင်ကလည်း NLD လွတ်တော်ကိုယ်စားလှယ်တို့ကိုဖန်စီထိန်းသိမ်းထားပြီးတင်းတော်တဲ့ရှင်နေမျိုးမှာပြန်လွှတ်ပေးခဲ့ဖို့ကြောင့်လည်းထုတ်ပြန်ချက်မှာပြောဆိုထားပါတယ်။ဒါပေမဲ့လည်းနိုင်ငံရေးရလွတ်တော်ကိုယ်စားလှယ်တွေကိုဖန်စီထိန်းသိမ်းထားတဲ့လုပ်ရည်မျိုးဟာလက်ခံနိုင်စရာမရှိဘူးလို့လည်းဖန်တီးရင်ရွေးကောက်ပွဲလေးလာဆောင်ကြည့်ရေးအဖွဲ့ရဲ့ဒါရိုက်တာဒေါ်ခင်လေးငေကပြောပါတယ်။ဒီ
ဖန်တီးရင်ရွေးကောက်ပွဲလေးလာဆောင်ကြည့်ရေးလုပ်တဲ့အထူးသဖြင့်ဒီမှာကဒီအမျိုးသမီးပါဝင်ပတ်သက်မှုကိုအထူးသဖြင့်စောင့်တာပေါ့နော်။အဲ့ဒီခါကျဒီဒီဥစ္စာကတော့ရွေးကောက်ပွဲအကြမ်းဖက်မှုမြောက်ပါတယ်။နောက်ဖန်ဆီးခင်ရတဲ့အချိန်မှာဟိုအမျိုးသမီးဖြစ်ချင်းကိုရည်ရွယ်ပြီးဖြစ်စေမရည်ရွယ်ပြီးဖြစ်စေပေါ့နော်။အမျိုးသမီးနှစ်ယောက်ကြောင့်ပါနေတဲ့အတွက်အဲကျမတို့ကတော့ဟိုအပြင်းထန်ကျုံ့ချပါတယ်။ဒီကျမတို့ဒီလိုရွေးကောက်ပွဲအကြမ်းဖက်မှုမျိုးကိုလက်မခံနိုင်ပါဘူး။လက်မခံလိုပါဘူး။ဒီလူလူရဲ့အတန်ကိုဒီငင်းကျက်နဲ့နီးနဲ့စူသားပြုမှုကိုဟိုရွေးချင်မယ်ရွေးကောက်ပွဲကိုခုနလိုဒီလက်နဲ့နဲ့အဲ့ပေါ်တော့ဟိုအနောက်အချက်ဖြစ်စေရဲ့ဖြစ်စေမျိုးလဲကျမတို့စောင့်ကြည့်ဒီအနေနဲ့တော့မမြင်သက်ပါဘူးရှင
်မြန်မာနိုင်ငံမှာရှိတဲ့အမေရိကန်နဲ့ပြင်သစ်တန်ယုံတွေကလည်း NLD လက်တော်ကိုယ်စားလှယ်လောင်းသုံးဦးဖမ်းဆီးခံရတဲ့ပေါ်စိုးရင်ကြောင်းကြေညာချက်တွေထုတ်ပြန်ပြောဆိုထားကြပါတယ်ဒီမိုကရေစီစနစ်မှာလက်တော်ကိုယ်စားလှယ်အလုံးဘေးကင်းလုံခြုံမှုရှိရှိမိတ်ဆွေစေယုံပိုင်ခွင့်ရှိဖို့လိုကြောင်းလည်းအမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါပြင်သစ်တန်ယုံကတော့ဖမ်းဆီးမှုအပေါ်ပြစ်တင်ရှုတ်ကြကြောင်းနဲ့ဖမ်းဆီးခံထားသူတွေကိုဘေးကင်းလုံခြုံမှုရှိရှိပြန်လွှတ်ပေးဖို့လည်းတောင်းဆိုထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
ခိုင်ပြည်နယ်မှာလက်နက်ကန်ပဋိပက္ခတွေအတွင်းနောက်ထပ်ကလေးငယ်သူထပ်မံတိုက်ဆုံခဲ့သလိုထိခိုက်ဒဏ်ရာရရှိမှုတွေနဲ့စစ်ဘေးအန္တရာယ်ကတင်းကျောင်းနေရတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။ဒီခိုင်ပြည်နယ်မှာလက်နက်ကြီးကြီးကြောင့်လူသူဦးတိုက်ဆုံပြီးနောက်တည့်ရက်မှာပဲနောက်ထပ်ကလေးငယ်သူတိုက်ဆုံပြီးတချို့ထိခိုက်ဒဏ်ရာရရှိခဲ့တာပါ။ မြောက်ဦးမြို့ဓမ္မရရကွက်မှာမနေ့နှောင်းပိုင်းကလက်နဲ့ရည်ကြီးချာရပွားကွဲပြီးကလေးငယ်တို့သေဆုံးခဲ့သလိုထိခိုက်ဒဏ်ရာရရှိသူတွေရှိခဲ့တယ်လို့မြို့ခံကုလှကျော်ဆန်ကပြောပါတယ
်။မင်းညာကည၄နာရီအချိန်မှာဥတံမြဲဆိုတဲ့အင်းရှင်းမှကြားတယ်ခင်ဗျာ။ရှင်းမှကြားတော့ဥတံမြဲရဲ့တော့မြို့ကိရှင်းနေရေပေါ့နော်။ကိုရှင်းပြတည်တော့တယ်ကြာ။နောက်ပြီးဥတံမြဲဆိုတာကလေဥတော်ရောက်သေးရောအရေးပေါ်လူနာရှင်းနေခံရနေတယ်ခင်ဗျာ။နောက်ပြီးညာဘွားရှင်းဖြစ်တဲ့ဒုံးကန့်ရင်လေသူကတော့ညာဖက်လက်မောင်းကိုဖောက်တော့တယ်ကြာ။ဒီတော့မြောက်မျိုးတွေကဖြစ်ကြပြ။ဝေတော်ဘာဒီလာမဒီလက်ချင်မှတောင်ထက်ကဖြစ်တယ်လေ။တဲကတော့အဲ့ဒီဝေတော်ဘာတောင်ထက်မှာဇေဒီရှိတယ်လေ။အဲ့ဒီဇေဒီတောင်ထက်မှာဆိုသူတို့တက်ဆွေးနေတာဟုတ်။အဲလက်နဲ့ကြီးလက်ထိုင်တာတယ်သူတို့မှာ
။တမတော်လက်ချက်ဖြစ်ဇေဒခံတွေကဆွဆွဲနေတဲ့လက်နဲ့ကြီးပြေကမှုနဲ့ပတ်သက်လို့သမရောပြောခွေရကိုဆက်တွေ့ဖို့ကြိုးခဲ့ပေမဲ့မရခဲ့ပါဘူး။တနင်္ဂနွေနေ့တုန်းကလည်းရတိတောင်မြို့နယ်မှာလက်နဲ့ကြီးကြီးစီမံမှုကြောင့်ရွာသိကေကျေးရွာကကျောင်းစရာတို့သိမ်းဆုံးခဲ့ပါတယ်။အေရခိုင်လက်နက်ကန်ဖွဲ့အခြေပြုနေတဲ့ရတိတောင်မြို့နယ်အောင်သာစီကုန်းကိုမြန်မာစစ်တပ်ကနေပြီးခဲ့တဲ့သတင်းပတ်မှာပဲကြီးရီလီပူပေါင်းရရနဲ့ထုတ်စစ်ဆင်ခဲ့ပြီးနောက်ဆက်သွဲလက်နက်ကြီးတွေနဲ့ပြစ်ခတ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။မနေ့တုန်းကလည်းလက်နက်ကြီးပြစ်ခတ်မှုတွေကြောင့်ထောင်ထဲရှိတဲ့လိုင်ကွင်ရွာလားတွေဟာနီးစပ်ရရွာနဲ့ဘုံလူကျုံမြို့နယ်ထဲတင်းချောင်ဖိတ်ပြေးခဲ့ရတယ်လို့ဒေသခံရွာသားသူကပြောပါတယ်။
လက်တင်ဘောတွေကနေပြီးတော့လက်နဲ့ပြစ်တာအဲ့ဒီလိုက်ကွင်းရောမှာကြားထီးရလေပထမတစ်ခေါက်လေရင်နဲ့ပြစ်တာလေသူတို့ရောမပြေလို့ဘူးတွေအော်တဲ့အဲ့နဲ့ပြစ်တော့တယ်ဒါလက်နဲ့ဒီပါဘောဆက်လက်နဲ့ဒီမနေ့တော့ကလေဆက်ပြီးတော့ပြေးနေကြတယ်လေ
ဘုံလူကျုံမျိုးနဲ့အော်ရမကြေးရဘက်မှာဆစ်ချောင်ဥယျာဉ်ပေါ်နေတယ်လို့လဲအုတ်ချုပ်ရည်မှုကပြောပါတယ်ရခိုင်ပြည်နယ်တွင်းနှစ်နှစ်နီးပါးစည်ရည်သိမ်းမှမှုတွင်ဒေသခံတွေထိခိုက်ဒေဆုံးမှုတွေမြင့်သက်လာနေတယ်လို့အရသာ2,000ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့ရခိုင်လူမှုဖွဲ့စည်းတွေကစည်ရင်ထုတ်ပြန်ထားပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူမှုရေးအထူးကိုယ်စားလှယ်သောမတ်အန်ဒရူးကလည်းရခိုင်ပြည်နယ်ကစစ်ရေးပဋိပက္ခတွင်ကလေးငယ်တွေပါဝင်အယက်သားတွေထိခိုက်ဒေဆုံးမှုတွေကြုံနေရတဲ့ပေါ်ပြီးခဲ့တဲ့စက်တင်ဘာလထဲမှာသတိပေးခဲ့ပူးပါတယ်ရခိုင်ပြည်နယ်ကကျေးရွာတွေကိုလက်နက်ကန်စားဖွဲ့တွေပြင်းထန်တိုက်ခိုက်နေတာတွေကိုလည်းချက်ချင်းရဖို့နဲ့အယက်သားတွေထိခိုက်ဒေဆုံးမှုတွေနဲ့အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အခြေအနေတွေအဆုံးသတ်နိုင်အောင်အပြစ်ခတ်ရဆဲကြဖို့ကိုလည်းလူမှုရေးအထူးကိုယ်စားလှယ်ကတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်နိုင်ကုန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်။လူရည်6,000လောက်ဟာယောဂထိန်းချုပ်ရေးအစီအစဉ်တွေကြောင့်အခက်အခဲတချို့ကြုံရနိုင်ကြောင်းကိုလည်းမနေ့တုန်းကပဲသတင်းတောက်တီကိုပြောဆိုခဲ့ပါတယ
်။ပေါ့ပိုင်းလာပတ်ခือเด็กนักเรียนในพื้นที่ซึ่งจะอยู่นอกสังกัดเทศบาลหรืออยู่ในโรงเรียน
မထင်မှတ်ပဲကိုဗစ် -19 ပြည်နှင်းကူးစက်မှုမှာမဲဆောက်မြို့ထဲမှာစတင်တွေ့ရှိခဲ့တာကြောင့်မြို့ထဲမှာနေထိုင်နေကြတဲ့ထိုင်းနဲ့မြန်မာနိုင်ငံသား9,000လောက်နဲ့ကျောင်းသား2,000ကျော်တက်ရောက်မှုခက်ခဲမှုတွေရင်ဆိုင်ရမှာဖြစ်ပေမဲ့ယောဂထိန်းချုပ်ဖို့ဆက်လက်ကြိုးပမ်းသွားရမှာဖြစ်ကြောင်းမဲဆောက်မြို့တော်ဝင်ကထိုင်းဘာသာနဲ့ပြောဆိုသွားတာပါမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံကြားအထူးကပုံသွေးလမ်းကြောင်းတစ်ခုလည်းဖြစ်မြန်မာနိုင်ငံသားအများအပြားနေထိုင်အလုပ်လုပ်ကိုင်နေတဲ့မြို့တစ်မြို့လည်းဖြစ်တဲ့မဲဆောက်မြို့ကလမ်းနေဆိုင်နေမှာတော့အခုအခါလူသူကင်းမဲ့တလို့ဖြစ်နေပါပြီရှေ့လာမဲ့သတင်းပတ်တွင်မဲဆောက်မြို့အပါအဝင်တက်ခရိုင်ထဲကအုံဖန်ဖုဖရမဲလမမြို့တယ်နေရဲမှာနေထိုင်သူတွေကိုယောဂဖို့ရှိမရှိဆက်လက်စစ်ဆေးသွားမယ်လို့လဲထိုင်းစစ်ဘာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။တက်ခရိုင်အတွင်းကဲယောဂထိန်းချုပ်ရေးလုပ်ငန်းတွေမှာစစ်ဘာရေးဝန်ထမ်းတွေအပြင်ရဲရင်အား4,000ကျော်ပူးပေါင်းပေါ်ဖြစ်မှုလဲထိုင်းနိုင်ငံကိုဗစ်ကဲယောဂထိန်းချုပ်ရေးဘူရိုရဲ့ညွှန်ကြားရေးမှူးဒေါက်တာဆူရယွတ်ကပြောဆိုခဲ့ပါတယ်။ကဲယောဂထိန်းချုပ်ရေးလုပ်ငန်းတွေစီစဉ်ထားတဲ့အတိုင်းအဆုံးသတ်ခဲ့ပြီးရင်တော့ရှေ့လာမဲ့တနင်္လာနေ့မှာအစောဆုံးထားပြီးနေဆက်ကုံသွေးရေးကိုပြန်ဖွင့်ပေးမှဖြစ်ကြောင်းကိုလည်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဒါပေမဲ့လည်းနေဆက်ကုံသွေးမှုတွေပြန်ဖွင့်ချိန်မှာကျန်းမာရေးဝန်ထမ်းအနေနဲ့ကဲယောဂထိန်းချုပ်ရေးစီကံသစ်တွေတိုးမြင့်ထားမှဖြစ်ပြီးနေ့စဉ်ကုံကားအများဆုံး900လောက်ထိပဲဖြတ်တန်းဝင်ပြုဖို့ရည်ရွယ်ထားတယ်လို့ပြောပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ကဲယောဂကြောင့်သေဆုံးသူ59ယောက်နဲ့ကူးစက်သူ3,600လောက်ရှိခဲ့ပေမဲ့မကြသေးခင်လောက်တွေကဆလို့ယောဂကူးစက်မှုတွေကျဆင်းလာနေတာပါဒါပေမဲ့လည်းမြန်မာနိုင်ငံမှာတော့လပိုင်းအတွင်းသေဆုံးသူ900ကျော်နဲ့ကူးစက်သူ38,000ကျော်ရှိလာခဲ့ပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေမှာပါကူးစက်မှုတွေတွေ့ရှိလာရတာကနေယောဂပြန့်နှံ့လာမှကိုစိုးရိမ်နေတာဖြစ်ပါတယ်ရှင်ကျမမအေးအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
VOA American တဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6:00 ကနေ8:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ8:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။နိုဝင်ဘာ3ရက်ရွေးကောက်ပွဲမှာကျင်းပခင်နှစ်ပတ်ကျော်ပဲလူရတာမို့ Republican Party ကသမ္မတ Donald Trump နဲ့ Democratic Party သမ္မတလောင်း Joe Biden တို့နေ့ရောက်မဲဆန်ဒရှင်တွေရဲ့ထောက်ခံမှုရရှိအပြည့်အစုံဆက်ပြီးမဲဆက်စည်းရုံးနေပါတယ်။ဒေတာတွေမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကျဆင်းသွားတဲ့စီးပွားရေးကိုကြားခံပေးနေအောင်အကူအညီပေးရေးအစီအစဉ်အများဆုံးတည်ပြုနိုင်ရေးအောက်လွတ်တော်ဒီမိုကရက်အမတ်တွေနဲ့ထိုက်တွန်းနေပါတယ်။အထူးသဖြင့်သမ္မတဒေါ်နယ်ထရန့်နဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်တို့ဒီသတင်းပတ်ထဲအမေဒီဝမ်ကပြည်내တချို့ကိုသွားပြီးရွေးကောက်ပွဲအတွက်ဆက်ပြီးမဲဆွယ်စည်းရုံးနေပါတဲ့ကြာသာပရင်းနေ Tennessee ပြည်내 Nashville မြို့မှာသူတို့တယောက်လူချင်းတွေ့ဆုံပြီးမိနစ်60ကြာစကားဆီထိုးပွဲကျင်းပဖို့စီစဉ်ထားပါတယ်ဘယ်ပါတီကမှကုစားမပြုတဲ့စကားဆီထိုးပွဲကျင်းပရေးကော်မရှင်ထုတ်ပြန်တဲ့ကြေညာချက်အရဆွေးနွေးမဲ့အထက်မှာအမေရိကန်ပြည်ထောင်စုအတွင်းလူမျိုးရေးအမျှတမှုတောင်းဆိုနေတဲ့ကိစ္စတွေရှားသီးဥတုပြောင်းလဲမှုတွေနဲ့ COVID-19 ရောဂါတက်ဖြတ်ရေးကိစ္စတွေပါဝင်ပါတယ်ဒေတာတွေမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ထိနာခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးကိုဒေါ်လာ 1.8 ဘီလီယံဒါမှမဟုတ် 2 ဘီလီယံထောက်ပံ့ပေးနိုင်ရေးအရေးပေါ်ကူညီမဲ့အစီအစဉ်ကိုအင်္ဂါနေ့ညနေမတိုင်ခင်တည်ပြုပေးဖို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတောင်းဆိုထားပါတယ်။ဒါမှမဟုတ်ရင်နိုဝင်ဘာ3ရက်နေ့ရွေးကောက်ပွဲပြီးတဲ့အထိသဘောတူညီချက်ရတော့မှာမဟုတ်ဘူးလို့ပြောပါတယ်။အရေးပေါ်ကူညီပေးရေးမှာပြည်နယ်တွေနဲ့ဒေသခံအစိုးရတွေကိုဘယ်လောက်ထောက်ပံ့မလဲ။နောက်တခြားအကူအညီတွေဘလောက်ပေးမလဲဆိုတာတွေမှာသဘောတူညီချက်ဒီမိုကရက်အမတ်တွေနဲ့အစိုးရအခြားသဘောထားခွဲလွဲနေတာပါ။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီက ABC ရုပ်သံကိုအခုလိုပြောပါလေ
။ Because we want to have an agreement we can come to negotiation and we can do it now.
ကျမတို့ကသဘောတူညီချက်လိုချင်လို့ဒီနေရာကိုလာပြီးဆက်ဆံညှိနှိုင်းတာပါ။အခုချက်ချင်းဒါကိုလုပ်နိုင်ပါတယ်။ရွေးကောက်ပွဲမတိုင်ခင်ရဲ့အနေငယ်အတွင်းမှာဖြစ်အောင်လုပ်မလားဆုံးဖြတ်ရပါလိမ့်မယ်။အမြန်ဆုံးဖြစ်နိုင်သမျှသဘောတူညီချက်ရချင်ပါတယ
်ရွေးကောက်ပွဲနဲ့ပတ်သက်လို့တော့အမေရိကန်ပြည်ထောင်စုတဝန်းမှာလူ28သန်းကျော်မဲပေးခဲ့ပြီးပါပြီ2016ခုနှစ်ကဒီအချိန်ကြိုတင်မဲပေးခဲ့ကြတဲ့ရေအတွက်တဲ့6ဆပိုများပါလေမဲပေးခဲ့တဲ့ရေအတွက်ကိုလိုက်ပြီးစစ်ဆေးတဲ့ဖလော်ရီဒါပြည်နယ်တက္ကသိုလ်ကဗမာခဒူးရဲ့အဆိုအရဒီမိုကရက်တွေရှိတဲ့မြို့နယ်စုတွေမှာမဲပေးတဲ့ရေအတွက်ကရီပဘလစ်ကန်တွေရှိတဲ့နေရာတွေမှာတဲ့ပိုများတယ်လို့ပြောနေပါလေလူထုစစ်တမ်းတွေအရချိန်နဲ့ရှင်ပြန်ရမယ့်ပြည်내တွေမှာဂျိုးဘိုက်ဒန်ကဒေါ်နယ်ထရန့်နဲ့အသာစီးရနေပါလေ။တချို့ရီပဘလစ်ကန်ပါတီဝင်တွေကဒေါ်နယ်ထရန့်ကိုထောက်ခံမဲမပေးဘဲနေတာမျိုးတွေရှိသလိုတချို့ကလည်းဘိုက်ဒန်ပဲနိုင်မှာပါဆိုပြီးစိုးရင်တခြင်းနဲ့ပြောနေကြတာတွေရှိပါလေ။နိုင်ငံလုံးဆိုင်ရာရီပဘလစ်ကန်ပါတီဥက္ကဋ္ဌရော်နယ်ဒ်မက်ဒီနီယယ်ကတော့ရွေးကောက်ပွဲနေ့မှာရီပဘလစ်ကန်ပါတီဝင်တွေသမ္မတအတွက်မဲထွက်ပေးကြပါလိမ့်မယ်လို့ ABC ရုပ်သံကပြောပါလေ။
We are seeing this huge energy. We are seeing really great numbers coming out for the president.
And this is the risk. And any problem that the president doesn't recognize that we're going to be able to do it. The president is going to be able to do it. And the president is going to be able to do it. The president is going to be able to do it. The president is going to be
able to do it. The president is going to be able to do it. The president is going to be able to do it. The president is going to be able to do it. The president is going to be able to do it.ကိုယ်စလေလောင်းတွေအင်တိုက်အားတိုက်မျောလင်းချက်အပြည့်နဲ့စီယုံသိမ့်သွင်းတိုက်တွန်းနေကြကြောင်းပါခင်ဗျာကျွန်တော်သိတဲ့ယူပ
ါခုဆက်ပြီးအင်ခါညဆွေးနွေးခန်းကိုနားဆင်ကြရပါမယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အခြေအနေမရှိတာကြောင့်ဆိုပြီးရွေးကောက်ပွဲမလုံးမဲ့မဲဆန္ဒနယ်တွေကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပြီးတဲ့နောက်ဝေဖန်ဆန္ဒတွေအတော်လေးထွက်လာပါတယ်နိုင်ငံရေးထွက်ပေါက်တွေပိတ်လိုက်တာစစ်ပွဲတွေကျယ်ပြန့်လာဘူးလားဆိုတဲ့စိုးရိမ်စကားမျိုးတွေကိုလည်းကြားရပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့အခုလုပ်ရတဲ့ပတ်သက်ပြီးသုံးသပ်ချက်တွေကိုဆွေးနွေးကမှနားဆင်ကြရပါမယ်။ရွေးကောက်ပွဲတွေကိုစောင့်ကြည့်လာနေတဲ့ရွေးကောက်ပွဲဆိုင်ရာပြည်သူလှုပ်ရှားမှု Pace အဖွဲ့ရဲ့ Director ဦးဆန်းရဲကျော်စွာမြင့် မြန်မာမဟာဗျူဟာနှင့်မူဝါဒလိလာရေးအင်စတီကျူ ISP မြန်မာရဲ့ပြင်ပဆက်ဆံရေးဒါရိုက်တာဥအောင်သူငိမ့်တို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်သိမ့်ပါခင်ဗျာကိုဆိုင်ကျော်စွာမြို့နယ်ကောသူငိမ့် UE ဆွေးနွေးကမ်းစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
โอเคမင်္ဂလာပါဗျာโอเคပါ
မင်္ဂလာပါဗျာ
โอเคကျွန်တော်ကိုဆိုင်နဲ့ကောင်သူရဲ့စီကနေပထမဆုံးသိကျင်တဲ့မှတ်ချက်ကဒီ2020ရွေးကောက်ပွဲတွေလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အခြေအနေရှိဘူးဆိုပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ထွက်လာတဲ့အချိန်မှာကိုဆိုင်အနေနဲ့ရွေးကောက်ပွဲကိုလေးလာစောင့်ကြည့်သူတူအနေနဲ့ပထမဆုံးဘယ်လိုများအတွေ့အကြုံအမြင်ရှိလိုက်ပါလဲကိုဆိုင
်အဓိကကတော့ဗျာဘယ်လိုတွေ့မိလဲဆိုတော့ဒီချန်ပီယံနယ်မှာရှိတဲ့ရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတွေက2010ရော15ရောဟောကျွန်တော်တို့တိတ်မကွာဘူးဆိုတော့ကျွန်တော်တို့တချို့မြို့နယ်တွေမှာကျင်းပနိုင်မှာမဟုတ်ဘူးဆိုတော့လည်းကျွန်တော်တို့သိတာတယ်နောက်ပြီးတော့ချန်ပီယံနယ်မှာရှိတဲ့အဲကျွန်တော်တို့ဒီတိုက်ပွဲတွေနေထားရလဲကျွန်တော်တို့ဒါတွေကမျှော်လင့်ထားပြီးသားပါပဲဆိုတော့အဓိကတော့ရခိုင်ကိုလည်းကျွန်တော်တို့မျှော်လင့်ထားပါပဲရခိုင်မှာလည်းရွေးကောက်ပွဲကျင်းပနိုင်တဲ့နေရာတွေအနည်းသွားလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ထားပြီးသားဒါပေမဲ့ကိုမြို့နယ်လုံးကိုရွေးကောက်ပွဲအဲမကျင်းပနိုင်တော့ဘူးလို့ဆိုရဲဖြတ်သိမ်းလိုက်တဲ့အပေါ်မှာကကြတော့ဟောကျွန်တော်အနေနဲ့ဘလို့မြင်လဲဆိုရင်ဒီဟာအတွက်ကိုဟိုစိတ်ပူတယ်ပထမချက်ကဘာလို့ဆိုရင်ရခိုင်ဟာအာကျွန်တော်တို့ခုနကရှမ်းပြည်နယ်ခုနှစ်မြို့နယ်ကိုမကျင်းပခဲ့တဲ့အနေအထားမျိုးနဲ့ရခိုင်ကိုမြို့နယ်ကိုမကျင်းပရင်တော့နှိုင်းရှင်လို့မရလို့ယူဆတယ်။အဲဆိုရခိုင်မှာရခိုင်ရဲ့နိုင်ငံတီးတန့်ဖြစ်ပေါ်နေတဲ့နိုင်ငံကြီးလိုအပ်ချက်ရှိတယ်။တီးတန့်ဖြစ်ထွန်းနေတဲ့နိုင်ငံကြီးကိစ္စရှိတယ်။ဆိုတော့ဒါကြောင့်မလို့ဒီလိုရည်တည်ပြကြောင်ကြတာဟာရွေးကောက်ပွဲဖြစ်စဉ်ကြီးပေါ်မှာကြီးမားတဲ့တက်ရောက်မှုရှိမှာပဲဆိုရင်ကျွန်တော်အဲ့ဒါကိုပထမဆုံးကျွန်တော်ကြကြချင်းမှာကျွန်တော်တော်တော်စိတ်ပူ
ဟုတ်ကဲ့ခင်ဗျအဲ့တော့ကောင်သူငိမ့်နေတဲ့ကကြတော့မြန်မာနိုင်ငံရဲ့အခြေအနေကိုမြစ်ချပြဲစောင့်ကြည့်လေ့လာနေတဲ့သူတည်တူအနေနဲ့ဒီရွေးကောက်ပွဲကော်မရှင်စဉ်းစားချက်ထွက်လာလာခြင်းမှာကောင်သူငိမ့်ဘယ်လိုအမြင်အတွေ့ပေါ်လာလဲ
ကျွန်တော်သုံးသပ်ချက်ကတော့ရွေးကောက်ပွဲတစ်ခုပြီးတစ်ခုကျွန်တော်တို့ပို့ပြီးတော့တိုးတက်လာစေချင်တယ်ဗျဟု
တ်
နော်ကျွန်တော်တို့ရွေးကောက်ပွဲတွေပြန်စတာ2010အမှပြန်စတယ်ဒီတစ်ခုပြီးတစ်ခုကျွန်တော်တို့ရွေးကောက်ပွဲတွေပို့ပြီးတော့အဆင့်မြင့်လာစေချင်တယ်ဟောဗျာသူများနိုင်ငံမှာ electronic voting တို့ဒါမှမဟုတ်ရင်ကျွန်တော်တို့
ဗာကောက်နဲ့ပြရတို့
စာတိုက်ကမဲထည့်တာတို့ဒါမျိုးတွေပေါ့ဗျာအဲ့လောက်အဆင့်မသွားနိုင်ဘူးဆိုပေအောင်တော့ကျွန်တော်တို့နည်းနည်းတော့ပို့ပြီးတော့စနစ်ကျလာရင်ကောင်းမယ်လို့မြင်တာပေါ့အဲ့တော့နောက်ပစ်ဆုံးကတော့ဒီအခုဒီရွေးကောက်ပွဲတွေတချို့ဒေသတွေမှာမလုပ်နိုင်ဘူးကြေညာတဲ့ဟာမျိုးတွေဖြစ်တာပေါ့ဗျာဆိုတော့အဲ့တော့အဲ့လိုဖြစ်တဲ့အခါကျတော့ကျွန်တော်ကတော့ငင်းရည်လုပ်ငန်းစဉ်နဲ့လည်းချိတ်ပြီးတော့စဉ်းစားခြင်းတယ်နော်အဲ့တော့ကျွန်တော်တို့2012ကနေစပြီးတော့ bilateral ခေါ်တာပေါ့ပြီးနေအဆင့်နဲ့အပြစ်ခတ်ရစေးထိုးခဲ့တာ၈နှစ်ရှိသွားပြီ
။
နော် 2015 NCA ပေါ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူညီချက်။ဆိုတော့အဲ့ဒီမှာဆိုရင်၅နှစ်ရှိလာပြီဗျ။ဆိုတော့အဲ့ဒါဆိုလို့ရှိရင်အချိန်လေးကတူတူပဲလားပေါ့ဒီရွက်ကောက်ပွဲမှာလည်းအခုကြေညာတဲ့ဟိုဘာခေါ်မလဲမလုံနိုင်ဘူးလို့
ကြေညာတဲ့ကြေညာတဲ့နေရာ
တွေ။ကြေညာတဲ့ဒေသတွေကတူတူပဲလားပေါ့ဆိုတော့ဒါတွေကကျွန်တော်တို့စဉ်းစားကြရရှိတာပေါ့ဗျ။အဲ့တော့ရခိုင်ကိစ္စမှာကျတော့ခုနကိုဆိုင်ရကျော်စွာမြင့်ပြောသလိုပါပဲဆိုတော့သူကတော့ထူးခြားတဲ့အခြေအနေဖြစ်တယ်အခုလိုအနေအထားမျိုးကတော့ကျွန်တော်မြင်တာက collective punishment ခေါ်တာပေါ့ဗျာအစုလိုက်ပြုံလိုက်ဒဏ်များခတ်သလားပေါ့ဆိုတော့ဒီလိုအနေအထားတော့ရောက်တယ်လို့ထင်ပါတယ
် collective punishment ဟုတ်ဆိုတော့ခုနကအောင်သူပြောသွားတဲ့အထက်မှာလည်းပါတယ်တခြားနည်းလမ်းနေပေါ့ဟလားရုပ်ဘွယ်ကော်မရှင်ရဲ့အကြောင်းပြချက်ကတော့ကျွန်တော်ထင်တယ်ဟို very vague ပေါ့နော်အင်မတန်ရှင်းရှင်းလင်းလင်းတိတိကျကျမရှိဘူးဝေဝဝပဲလွတ်လပ်ပြီးတရားမျှတသောရွေးကောက်ပွဲပဲမရှိလို့ပဲပြောတာဆိုတော့လုံခြုံရေးကြောင်းတို့ကိုဗစ်ကြောင်းလို့ဆိုတာကဒီအပေါ်မှာခံမှန်းပြီးတော့ပြောနေကြတာပေါ့နော်ဆိုကျွန်တော်ဒီနေရာမှာဘာလွင်လာသလဲဆိုတော့ဟလာဒီနေရာတွေမှာရွေးကောက်ပွဲမလုံနိုင်ဘူးကျင်းပနိုင်တဲ့အခြေအနေမရှိဘူးဆိုပြီးတော့အဲ့လိုမျိုးဟို blanket ပေါ့နော်ရောပြီးတော့အကုန်လုံးဟလာအလွဲတကူကြေညာလိုက်တာမျိုးတည်းဘလို့မျိုးကျင်းပနိုင်ရင်ရမလဲဘလို့လုံးရင်ရမလဲတခြားနီလန်းဘာတစ်ခုခုနဲ့လုပ်ရင်ရမလဲဆိုတာမျိုးမရှိဘူးလားမရှိနိုင်တော့ဘူးလားကိုစိုင်းဘလို့မြင်တယ်လေဒီ
ကိုအောင်ပြောတယ်ဆိုတာဖြစ်တော့လို့တော့ဒီကောက်တမချင်းပေါ့လားဆိုလူထုမိဆိုင်ပြဿနာမဟုတ်ဘူးဒါဟာကျွန်တော်ငြိမ်းချမ်းရေးကိစ္စတွေနိုင်ငံရဲ့ဒီမိုကရေစီသွင်ကူးပြောင်းမှုကိစ္စတွေနိုင်ငံရေးဖြစ်စဉ်တွေနဲ့ကျွန်တော်ချိတ်ဆက်စဉ်းစားဖို့ဆိုတော့ကျွန်တော်ကတော့ဒီဟာနဲ့ရခိုင်နဲ့ပတ်သက်လို့ရခိုင်မှာတိုက်ပွဲတွေစဖြစ်ကြတဲ့ကူကရခိုင်မှာယူကောက်ပွဲကျင်းပနိုင်မှာမလားဆိုတာကျွန်တော်တို့ဒါဟိုးရင်ပြီးခဲ့နှစ်လောက်တည်းကျွန်တော်တို့ပြောနေကြတာဆိုတော့ကျွန်တော်ကတော့ဗျာပထမချက်ကတော့အော်ငကိုရဲကရခိုင်မှာယူကောက်ပွဲကျင်းပဖို့အတွက်ကိုရခိုင်မှာရှိတဲ့နိုင်ငံကြီးကောင်းဆောင်တွေနဲ့ဒီထက်ပိုဆွေးနွေးဖို့ဆွေးနွေးဖို့ကောင်းခဲ့တယ်လို့ကျွန်တော်ယူဆတယ်။တကယ်လို့ဆိုတာဟာရခိုင်မှာယူကောက်ပွဲကျင်းပကျင်တယ်ရခိုင်ရဲ့နိုင်ငံကြီးကိုယူကောက်ပွဲကိုဟိုကျွန်တော်တို့နိုင်ငံကြီးပြဿနာတွေကိုဖြေရှင်းဖို့အတွက်နီလန်းတစ်ခုဖြစ်တယ်ဆိုတာကိုကြကျင်တယ်ဆိုလို့ယူကောက်ပွဲကျင်းပဖို့အတွက်ကိုအရင်တည်းကကျွန်တော်တို့ ကျွန်တော်တို့ဆွေးနွေးနိုင်ခဲ့ဖို့ကောင်းတယ်လို့ယူဆတယ်။နောက်တစ်ချက်ကကြောင့်လေကောင်းပြီမဆွေးနွေးနိုင်ဘူးဆိုရင်လည်းကျွန်တော်အခုလိုမျိုးကျွန်တော်တို့၉မြို့နယ်လုံးကိုဒီလိုမျိုးကျွန်တော်တို့ဟိုဖျဲပြီးတော့မှကျွန်တော်တို့လုပ်ရတာလည်းဆက်လို့ရှိရင်ဒီဆုံးဖြတ်ချက်ချရမယ်ဆိုလို့ရှိရင်နိုင်ငံရေးကိစ္စပါရတဲ့ကြောင့်မို့လို့ရခိုင်နိုင်ငံရေးခေါင်းဆောင်တွေနဲ့ဆွေးနွေးတဲ့ဒေသခံနိုင်ငံရေးအဲ့ဒီမှာရှိတဲ့နိုင်ငံရေးပါတီခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေနဲ့ဒီလိုတော့ဖြစ်เสียရှိတယ်ဒီလိုမျိုးတော့ကျွန်တော်တို့ဘယ်လိုလုပ်ရမလဲဆိုတာမျိုးအဲ့လိုမျိုးဆွေးနွေးခဲ့ဖို့ကိုကောင်းတယ်လို့ကျွန်တော်ယူဆတယ်။နှုတ်ဆိုရင်ကျွန်တော်တို့ကဒါဟာဒီရွေးကောက်ပွဲမကျင်းပနိုင်တဲ့ကျင်းပနိုင်တယ်မကျင်းပနိုင်တယ်ဆိုတဲ့ပြဿနာကိုပဲဖြေရှင်းနိုင်တာ။နိုင်ငံရေးပြဿနာကိုမဖြေရှင်းနိုင်ဘူး။ရွေးကောက်ပွဲဆိုတာနိုင်ငံရေးပြဿနာကိုဖြေရှင်းဖို့အတွက်နည်းလမ်းတစ်ခု။ခုကတော့ကျွန်တော်တို့ကပြဿနာတစ်ခုဖြေရှင်းဖို့အတွက်နောက်ပြဿနာတစ်ခုကျွန်တော်ဖန်တီးတယ်လို့ပြော
ချင်တယ်။အင်းအဲ့ဒါကျွန်တော်အခုကိုဆိုင်ပြောနေတဲ့ဘာသွားသတိရတယ်လဲဆိုတော့မိုင်းကိုင်လိုနေရာမျိုးမှာနေပြည်တော်ထက်တောင်မှလုံခြုံသေးတယ်တဲ့။နောက်ပြီးတော့ကိုအောင်သူဥမာရခိုင်ကိစ္စဆိုရင်ကျွန်တော်မြေပုံတစ်ခုနိုင်ရှင်ပြထားတာမဲဆန္ဒနဲ့မြေပုံတစ်ခုနိုင်ရှင်ပြထားတာကျွန်တော်ကြည့်လိုက်တော့တော်တော်ရှင်းတယ်ဟလာဒီတန်တွဲတို့ဒီတောင်ဘက်ပေါ့နော်တောင်ဘက်မှာ NLD 2015ကနိုင်ခဲ့တဲ့နေရာတွေမှာလုံမယ်အပေါ်ပိုင်းတက်သွားလေလေဟလာ AMP နဲ့ NLD နဲ့အကျိဟိုအပြန်လည်နိုင်ခဲ့တဲ့နေရာမျိုးဒါမှမဟုတ်လေ AMP ပါတီပေါ့ရခိုင်ပြည်သူ့ပါတီလုံးဝနိုင်ခဲ့တဲ့နေရာမျိုးတွေမှာဒီကောက်ဘွဲကလုံးလုံးမလုပ်ဘူးဖြစ်သွားတာအဲ့တော့ဒီကိစ္စကမပြေတော့ကံရရှိပဲလို့ကျွန်တော်ထင်တယ်ရခိုင်မှာNLD မနိုင်နိုင်အောင်လုပ်တဲ့ပုံစံမျိုးဖြစ်တယ်လို့ဝေဖန်တာတွေကလုံတယ်လို့ပြောလို့ရမှာတော့ကောင်းသူနေ။ဆို
တော့အဲ့တော့ခုနပြောသလိုပါပဲတချို့ကိစ္စတွေကဟိုပေါ့ပဲတချို့သဖြင့်တော့ဒီရခိုင်မှာအဲ့တော့ဆွတ်လွယ်နေတာကဲနေကြမှာမဟုတ်ဘူးမြေလို့ထင်လို့ထင်ပါဗျာနော်။ဆိုတော့အဲ့ဒီအနေအထားမှာကျွန်တော်တို့မြင်တာတော့ဒီလိုဗျတမိုင်းတစ်လျှောက်ပြန်ကြီးလိုက်လို့ရှိရင်ရခိုင်ပြည်နယ်မှာအငြင်းန်းလို့လို့ရခိုင်ပါတီတွေကနိုင်ပါတယ်။ဟိုလွတ်လပ်ရေးရဗီဇာဖာစာပလာခေကာစလို့ဒီဘက်1990ဒီဘက်ခေတ်ဒီအဆုံးပေါ့နော်အဲ့တော့အဲ့လိုနိုင်တဲ့အစင်လာရှိခဲ့တယ်ပေါ့ဗျာအဲ့တော့ဘာပဲဖြစ်ဖြစ်ရွေးကောက်ပွဲတွေဖြစ်လာရင်လည်းရခိုင်ပါတီတွေပဲနိုင်အောင်မယ်လို့ဒါယူဆလို့ရတဲ့အနေထားပါဆိုတော့အဲ့တော့အဲ့ဒီအနေထားမှာအခုလိုမျိုးကန်ဆယ်လုပ်လိုက်တော့ဘာဖြစ်သလဲပေါ့ဆိုတော့အဲ့တော့ကျွန်တော်မြင်တာကတော့ဒီလိုပါကျွန်တော်တို့ကြီးတင်တာကတစ်ဖက်က election outcomes ပေါ့ရွေးကောက်ပွဲရလာရှိမယ်တစ်ဖက်ကကျတော့ political outcomes ခေါ်တဲ့နိုင်ငံရေးရလာရှိပါတယ်ဆိုတော့အစောပိုင်းတော့လည်းကိုဇိုင်းရဲကျော်သာဆွေးနွေးပါတယ်ဆိုတော့အဲ့တော့အဲ့ဒီကခုကမတူရနော်ဘေကောက်ပွဲရက်လာမှာတော့ကိုနိုင်ကောင်းနိုင်လိုက်လိမ့်မယ်ဒါပေမဲ့နောက်ပိုင်းမှာဆက်ပြီးတော့ဒီပြဿနာကြီးကမပြီးနိုင်မစီးနိုင်ပေါ့ဗျာဟိုဖြည့်ရှင်းရမယ်ဆိုတဲ့အမျိုးကတော့ခက်ပါတယ်နော်ဆိုတော့ပိုဆိုးတာကကျွန်တော်တို့အချင်းချင်းကြားထဲမှာ trust ယုံကြည်မှုတွေပျောက်သွားတယ်နော်ကျွန်တော်တို့အချင်းချင်းကြားမှာဆက်ပြီးတော့အများကြီးနှိမ့်ရမယ်ဆိုတော့ဒီကိစ္စတွေဖြစ်ကုန်လိမ့်မယ်ခင်ဗျာ
ဟုတ်တကယ်ကဒီရွေးကောက်ပွဲဖြစ်စဉ်ကကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုရွေးကောက်ပွဲဖြစ်စဉ်တစ်ခုချင်းတစ်ခုချင်းစီကရှေ့ကိုတွန်းပို့လိုက်ရမှာပေါ့နော်အခုလက်ရှိခြေနေကကြတော့ဒီဒါမဲ့ရွေးကောက်ပွဲအခင်းချင်းဖြစ်စဉ်ကဒီမိုကရေစီဖြစ်စဉ်ကိုရှေ့တွန်းပို့ဖို့အတွက်အထောက်အကူတကယ်တမ်းဖြစ်စေပါမလားဆိုတာတကယ်ကကျွန်တော်တို့စိုးရိမ်စရာဖြစ်လာတယ်မေခွန်းထုတ်စရာဖြစ်လာတယ်ထောက်ပြကြတာလေအဲ့အရာတွေကိုပဲထောက်ပြကြတာဆိုတော့ကိုဆိုင်တို့အနေနဲ့ကရွေးကောက်ပွဲတွေကိုအဓိကစောင့်ကြည့်လေ့လာတာဆိုတဲ့အခါကျတော့ဒီအခြေအနေဒီဒီကနေ့ကျွန်တော်တို့ပြောနေတဲ့အခြေအနေဒီဟလာအနာဂတ်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲတွေအတွက်ဘယ်လိုစိုးရိမ်စရာရှိမလဲဘယ်လိုသင်ခန်းစာရှိတယ်လဲကိုစားရ
ရွေးကောက်ပွဲဖြစ်စဉ်ကနေပြီးတော့မှဒီမိုကရေစီအတွက်ကိုဟိုအထောက်ပံ့ဖြစ်ပလားဆိုတဲ့မေးခွန်းကိုတော့ကျွန်တော်ခြုံပြီးတော့ပြောရင်ပို့ပြီးတော့ဟောမြင်တာမယ်ထင်တယ
်ဟုတ်ကဲ့
အဲတကယ်တမ်းဆိုရင်ကျွန်တော်တို့က2010ရွေးကောက်ပွဲထက်စာမယ်ဆိုရင်2012ရွေးကောက်ပွဲကပို့ပြီးတော့မှပွင့်လင်းတယ်လို့အကြမ်းင်းပြောလို့ရတယ်။မီဒီယာတွေအားကောင်းလာတယ်၊မီဒီယာတွေပိုရှိလာတယ်။2015မှာတော့ကျွန်တော်တို့ကဒီစောင့်ကြည့်လေ့လာသူဆိုတာတွေမျိုးတွေပေါ်လာတာ။ဟိုနိုင်ငံတကာစောင့်ကြည့်လေ့လာသူတွေရှိလာတယ်၊ပြည်တွင်းစောင့်ကြည့်လေ့လာသူရှိလာတယ်။ဆိုတော့2015မှာကျွန်တော်ကောင်းလာတာ။2020ဆိုရင်ဒီချက်ပို့ပြီးတော့မှပဲကျွန်တော်တို့ကဒီမိုကရေစီစံနှုန်းတွေနဲ့ပိုပြည့်လာမယ်၊ပါဝင်ခွင့်တွေပိုများလာမယ်။ဆိုတော့အဲ့ဒါမျိုးတွေကအားလုံးကလည်းမျှော်လင့်ထားကြ
တယ်။မျှော်လင့်ထားတ
ယ်။ဒါပေမဲ့တန်ဆိုးသွားနဲ့ပဲကျွန်တော်တို့ကဒီရွေးကောက်ပွဲက COVID-19 ကာယောဂါကာလလည်းဖြစ်သွားတယ်။ဖြစ်သွားတော့โอ้ตะเกณฑ์นั้นဆိုလို့ရှိရင်ဒီ2020ရွေးကောက်ပွဲက2015ရွေးကောက်ပွဲနဲ့ကွာခြားချက်ဖြစ်ရမှာကအရင်လူမျိုးဟိုကျွန်တော်တို့ identity လို့ခေါ်တယ်ကျွန်တော်တို့ခုနပြောတဲ့ဒီလူမျိုးပုံကိုလူပုံကိုပေါ်မှာခါမျိုးတဲ့စာလို့ရှိရင
်
ပို့ပြီးတော့မှမူဝါဒတွေကိုအခြေခံပြီးတော့မှတကယ့်ကိုဟိုပို့ပြီးတော့မှခုနပြောတဲ့ democracy အတွက်အထောက်ပံ့ဖြစ်စေတဲ့အဲကျွန်တော်တို့ရွေးကောက်ပွဲတွေဖြစ်ဖို့ဟာကို covid ကြောင့်မလို့ကျွန်တော်တို့အဲ့လိုဆွေးနွေးခွင့်တွေမရတော့ဒါကတော့ covid ကြောင့်မလို့ကိုနိုင်ငံရေးပါတီတွေအားလုံးအကန့်အသတ်ဖြစ်သွားတယ်အဲကျွန်တော်တို့လူလူနဲ့လှုပ်ရှားခွင့်မရတွေးခွင့်မရဘူးလူလူနဲ့အပြန်အလှန်ဆွေးနွေးခွင့်တွေမရတော့ဒါကတော့အင်မတန်ကြီးမားတဲ့အဲကျွန်တော်တို့တက်ရောက်မှုပဲလို့ဟိုကျွန်တော်ယူဆတယ်နောက်တစ်ချိန်တည်းမှာပဲဒီရွေးကောက်ပွဲမှာမဲပေးခွင့်ဆုံးရှုံးတဲ့လူတွေရှိတယ်အခုဆိုကျွန်တော်ကိန်းကနန်းရကြည့်မယ်ဆိုလို့ရှိရင်ဒါရခိုင်မှာငကိုယ်တဲကမဲပေးခွင့်မရတဲ့သူတွေကကျွန်တော်တို့ကတန်းတဲ့ချီရှိတယ
်ဟုတ်တယ်
ျွန်တော်တို့ကအခုနောက်ထပ်ကျွန်တော်တို့က၈သိန်းလောက်ကမဲပေးကုန်မရအောင်ဆိုရခိုင်မာကြီးပဲကျွန်တော်တို့ကတန်းတဲ့ချီလူတွေကမဲပေးကုန်မရအောင်ဆိုမြန်မာနိုင်ငံမှာကျွန်တော်တို့ကမြန်မာနိုင်ငံမှာလူကြီးတန်းတဲ့ချီလူတွေကရွေးကောက်ပွဲမှာပါဝင်ခွင့်မရဘူးဆိုရင်ကျွန်တော်တို့ပြောနေတဲ့နိုင်ငံသားတိုင်းပါဝင်ခွင့်ဆိုတဲ့ဟာကျွန်တော်တို့ကဒါကျွန်တော်တို့
ဟိုတော်နစ်နာပါဘူးပေါ့
ဆိုတော့တော်တယ်မှာ2020ရွေးကောက်ပွဲဟာကိုဗစ်ကြောင့်ရောနောက်ပြီးတော့ရွေးကောက်ပွဲဒီကိုဗစ်အကန့်အသတ်ကြောင့်ရောနောက်ပြီးတော့မှကျွန်တော်ရွေးကောက်ပွဲဖြစ်စဉ်မှာကျွန်တော်တို့ဒီ2020 2020ဒီဖြစ်စဉ်အတွက်ကိုအင်မတန်ကြီးမားတဲ့စိန်ခေါ်မှုဟိုရှိတယ်လို့ဟိုကျွန်တော်တို့ပြောလို့ရပါတယ
်ဟုတ်
တစ်ခုလုံးကိုတစ်စုံလုံးကိုအစုံလုံးကိုသာကျွန်တော်ကခြုံကြည့်မယ်ဆိုလို့ရှိရင
်ဟုတ်ဟုတ်ကဲ့ဟိုကောင်းသူရေကျွန်တော်လိုက်ဖတ်ကြည့်ရင်လည်းပြောတာတွေလည်းကျွန်တော်လိုက်ကြည့်ရင်လည်းပေါ့နော်ဒီဆွေးနွေးခန်းအတွက်ကျွန်တော်ကိုယ့်အကူအချက်လက်တွေစုဆောင်းရင်းနဲ့ကျွန်တော်ခေါင်းထဲမှာနောက်အတွေ့တစ်ခုဘာပေါ်လာသလဲဆိုတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့အခုလှုပ်ဆောင်ချက်ပေါ့နော်အထူးသဖြင့်တော့ခုနကကောင်သူထွက်ပြောက်သွားတဲ့အချက်တွေလည်းရှိတယ်ထိစပ်မှုအားနေတာဆွေးနွေးမှုအားနေတာပွင့်လင်းမှုအားနေတာနော်အဲ့ဒါတွေအပြင်ပေါ့နောက်ဆုံးဒီချိန်ညာချက်ထွက်လာပြီးတဲ့အချိန်မှာပို့ပြီးတော့မေခွန်းထုတ်စရာဖြစ်လာတာကဟလာကျွန်တော်နားလည်တာဒီရွေးကောက်ပွဲကော်မရှင်ဆိုတာမျိုးဒီတကယ်ကိုတီချာလွတ်လပ်တင်းနေကြာဆိုတော့အခုလုံးမျိုးကဒီလက်ရှိရွေးကောက်ပွဲကော်မရှင်ကတကယ်ပဲတီချာလွတ်လပ်တဲ့ဟဲ့လားဘလို့လွှမ်းမိုးမှုမျိုးမှမရှိတဲ့ကင်းမဲ့တဲ့ကော်မရှင်တရက်ရဲ့လုပ်ရလို့ကျွန်တော်တို့ပြောနိုင်ပါတော့မလားကောင်သူ
ဆိုတော့ဒါမျိုးကတော့မေခွန်းထုတ်စရာအများကြီးရှိတာပါဗျာနော်အဲ့တော့ဒီအခုလာမဲ့2020ရွေးကောက်ပွဲအတွက်ဆိုရင်ကော်မရှင်မှာတာဝန်ရှိပါတယ်ဒီရွေးကောက်ပွဲအောင်မြင်ရေးအတွက်ကအဲ့တော့သူ့မှာတာဝန်ရှိတယ်လို့ပဲမဲဆန္ဒရှင်တဦးချင်းမှလည်းတာဝန်ရှိတယ်ဗျာနော်နောက်တစ်ခါကျတော့ပါဝင်ကြတဲ့နိုင်ငံရေးပါတီတီးမှလည်
းတာဝန်ရှိတယ်
တာဝန်ရှိပါတယ်နော်အဲ့တော့တာဝန်ရှိတဲ့ခါကျတော့ကျွန်တော်မြင်တာကတော့အလုံးက stakes holders ပေါ့ဗျာနော်ဒီ process ကြီးအောင်မြင်ရေးမအောင်မြင်ရေးအတွက်ကိုအလုံးကယဉ်တမမနဲ့ဖြစ်နေရတဲ့သူတွေပါအဲ့တော့ဒီလူတွေအချင်းချင်းအကုန်ပူးပေါင်းဆောင်ရွက်ကြပြီးတော့ကျွန်တော်တို့အောင်မြင်အောင်လုပ်ရမယ်ဆိုတော့အမြင်မျိုးဖြင့်ပိုကောင်းတာပေါ့ဗျာနော်အခုကတော့အဲ့လိုမဟုတ်ဘဲနဲ့ဟိုသူကအပေါ်ကနေပြီးတော့ဟိုဘာကောင်လဲအာနာပိုင်းအဖွဲဆန်ဆန်မျိုးပေါ့နော်ဆိုတော့ကြံတဲ့လူအလုံးကတော့လက်အောက်ခံဆိုရဲဟာမျိုးနဲ့သွားနေပုံမျိုးပုံဖြစ်ပါတယ်နော်အဲ့ဒီအချိန်မှာများကြတော့ခုနပြောတဲ့ဆောင်ဆောင်မှုတွေလည်းအကုန်ရော့ကုန်တော့ပေါ့ဗျာနော်အဲ့တော့ဒီအောင်မြင်ရေးမအောင်မြင်ရေးဆိုတာကလည်းဟိုပို့ပြီးတော့မေးခွန်းထုတ်ချာဖြစ်လာတဲ့အနေထားလို့ကျင်ပါတယ
်ဟောကျွန်တော်ဒီကော်မရှင်ရဲ့ပြည်ညာချက်နဲ့ပတ်သက်ပြီးတော့ကော်မရှင်ဝေဖန်ကြတာရှိတယ်လို့လက်ရှိအာဏာပါတီလိုဝေဖန်ကြတာရှိတာပေါ့နော်အာဏာပါတီဘက်ကလည်းဒါဒီပေါ်မှာရင်ထံမပြောဘူးဒီနေ့အတွင်းမှာပါပဲဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာညွန့်ကပြောတာဆိုတာကြီးလည်းရှိပါတယ်ဒီကော်မရှင်ရဲ့ပြည်ညာချက်နဲ့ပတ်သက်ပြီးတော့သူပြောတာတခုဆိုရင်ဘာလဲဆိုတော့လုံခြုံရေးအခြေအနေကြည့်မယ်ဆိုရင်တိုက်ပွဲဖြစ်တယ်မဖြစ်ဘူးဆိုတာကိုပဲကြည့်လို့မရဘူးပေါ့နော်တခြားအခြေအနေပဲကြည့်ရမှာဆိုတော့ကျွန်တော်တို့တိတ်တော့ရှင်းရှင်းလင်းလင်းတော့မရှိလာပါဘူးဒါပေမဲ့ကျွန်တော်တို့ကလည်းပဲဒီနေ့ဆွေးနွေးခန်းကဒီပေါ်မှာပြန်ပြီးတော့ဝေဖန်တုံ့ပြန်မဖို့ဘူးဆိုတော့ဒါဟိုဒီအားလေးကျွန်တော်တို့ထားလိုက်ပါပဲဒါပေမဲ့တစ်ဖက်ကပြန်ပြီးထောက်ကြတဲ့လူတွေရှိပါတယ်ကိုဆိုင်အလား2010ရွေးကောက်ပွဲတော့ကမလုံနိုင်တဲ့မဲဆန္ဒနယ်တွေ2015မှာမလုံနိုင်တဲ့မဲဆန္ဒနယ်တွေ2020မှာမလုံနိုင်တဲ့မဲဆန္ဒနယ်တွေအားလုံးတွေကိုကြည့်ပြီးတော့မှဝေဖန်မယ်ဆိုရင်ဝေဖန်ကြပါဆိုပြီးတော့ပြန်ပြီးတော့ငင်းချက်ထုတ်ဆွေးနွေးကြတာတွေရှိပါတယ်အဲ့ဒီဟာကိုကိုဆိုင်ဘယ်လိုမြင်တယ်လဲဟလား2010တော့ကလုံနိုင်တာ2015တော့ကလုံနိုင်တာမလုံနိုင်တာအခု2020မှာမလုံနိုင်ဘူးလို့ကြေညာတဲ့ဟာကကျွန်တော်တို့ဘယ်လိုနားလည်လို့ရလဲကိုဆိုင်ဘယ်လိုနားလည်လဲ
ကျွန်တော်တို့ပြောသလိုပါပဲဟိုကိုယ့်ရဲ့ဒုက္ခတွေချင်းကိုဟိုပြဿနာတွေချင်းကိုရှင်ကြည့်မဲ့အစားကျွန်တော်တို့ကလက်ရှိမြန်မာနိုင်ငံမှာရှိတဲ့နိုင်ငံသားတွေအားလုံးကိုပါဝင်ခွင့်ရရေးရကျွန်တော်တို့ရဲ့နိုင်ငံရေးဖြစ်စဉ်အတွက်အရေးကြီးဆုံးကိစ္စလို့ပဲမြင်တယ်။ကျွန်တော်တို့ကအရင်တော့ကလည်းအဲကျွန်တော်တို့တန်းလောက်ကပေးခွင့်မရခုလည်းတန်းလောက်ပေးခွင့်မရဘူး။ဒါတော့အတူတူပါပဲလို့ညင်းမဲ့စားကျွန်တော်တို့အခုဆိုရင်ကျွန်တော်အရင်တော့ကလည်းထိုင်းမှာရှိတဲ့ကျွန်တော်တို့ရဲ့ဒီပြည်ပမှာရှိတဲ့အလုပ်သမားတွေမဲပေးခွင့်မရဘူး။အခုလည်းကျွန်တော်ပေးခွင့်မရဘူး။ဆိုတော့ကျွန်တော်အဲ့ဒါကိုကျွန်တော်တို့အတူတူပဲဆိုပြီးကျွန်တော်အဲ့တိုင်းပြစ်ထားမယ်ဆိုရင်သူတို့ကဘယ်တော့မှနိုင်ငံရေးမှာပါဝင်ခွင့်ရမှာမဟုတ်တော့ကျွန်တော်တို့ဒီရွေးကောက်ပွဲရဲ့အနှစ်သာရကကျွန်တော်ကမဲသွားထည့်ပြီးတော့မှအနိုင်ရတဲ့သူကအစိုးရဖွဲ့တာတခုတည်းအာယူကောက်ပွဲအနှစ်သာလို့ကျွန်တော်မယူဆဘူးနိုင်ငံသားတိုင်းမှာအထိပ္ပယ်ရှိလို့ဆိုတာပါဝင်ခွင့်ရှိသူတွေပါဝင်ခွင့်ရမှာလေဒီယူကောက်ပွဲကကျွန်တော်တို့ကခုနကတည်းကကျွန်တော်တို့ပြောနေတဲ့ဒီမိုကရေစီအတွက်အထောက်ပံ့ပြမှာနှုတ်မဆိုလို့ရှိရင်ကျွန်တော်တို့ပရိုဖက်ဆာပေါ်ကိုလီယာပြောသလိုဒီယူကောက်ပွဲဟာမတမာမှုလို့ဖို့အတွက်ကျွန်တော်တို့အဲ့လိုအပြောခံရမှာဆိုတော့ကျွန်တော်တို့ယူကောက်ပွဲကိုဒီမိုကရေစီစံနှုန်းတွေနဲ့မချိန်ဆဘူးယူကောက်ပွဲရဲ့စံနှုန်းတွေကိုကျွန်တော်တို့ပြုအောင်မလုပ်နိုင်ဘူးဆိုရင်ဒီယူကောက်ပွဲဟာဒီမိုကရေစီကိုကိုအထောက်ပံ့မဖြစ်စေဘဲနဲ့ပို့ပြီးတော့မှလူ့ဖွဲ့စည်းရဲမှာပို့ကွဲပြားလာမယ်ကျွန်တော်တို့ကလူ့ဖွဲ့စည်းရဲမှာမကျေနပ်ချက်တွေပို့များလာတဲ့ရုပ်ောက်ပွဲပဲဖြစ်မှာဆိုတော့ကျွန်တော်ကတော့အဲ့လိုမျိုးတိုင်းလာတဲ့စာလို့ရှိလို့ရှိရင်ကျွန်တော်တို့ခုနကတော့လည်းကျွန်တော်တို့အလုံးပြောသလိုပဲအရင်ရုပ်ောက်ပွဲတဲ့စာလို့ရှိရင်ဒီရုပ်ောက်ပွဲမှာဘယ်လိုဟာမျိုးတွေကောင်းလာသလဲဘယ်လိုတက်ကနိုလော်ဂျီတွေသုံးလာသလဲဘယ်လိုဟာမျိုးကျွန်တော်နဲ့ပြည်ပေါ်မှာအရင်လုပ်ခွင့်မရတဲ့သူတွေတော့မှပါဝင်ခွင့်ရလာတယ်ဆိုတာမျိုးကပို့အဲ့လိုဟာမျိုးပို့ကုန်ယူမယ်ဆိုရင်ကျွန်တော်တို့ရုပ်ောက်ပွဲပေါ်မှာယုံကြည်မှုပို့တက်လာမယ်အဓိကရုပ်ောက်ပွဲကိုယုံကြည်မှုတက်တာဟာ နိုင်ငံရေးပြဿနာတွေကိုငြိမ်းချမ်းသောနည်းနဲ့ဖြေရှင်းလို့ရတယ်နိုင်ငံရေးအာဏာကိုငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းလို့ရတယ်ဆိုတော့ကျွန်တော်ယုံကြည်အောင်လုပ်ပေးဖို့ကိုအခုကျတော့ကျွန်တော်တို့ကဒါတွေကိုအဲ့လိုနှိုင်းရှင်နေမှာဆိုကျွန်တော်အဲ့လိုရွေးကောက်ပွဲဟာအရေးကြီးတဲ့ mechanism ဖြစ်တယ်ဆိုတာကိုကျွန်တော်ထင်နေပါတယ်ကျွန်တော်တို့ဟိုပြောရတာကျွန်တော်တို့ဟိုတိုက်တွန်းလို့ဆိုတာခက်မှာပေါ့
ကျွန်တော်ကတော့ကိုဆိုင်ရဲ့ဒီစောပိုင်းကပြောတဲ့ဆွေးနွေးချက်ကိုကျွန်တော်သဘောကျတယ်ဒီစိုးဓာတ်တွေကိုပဲဘာလို့နှိုင်းရှင်နေလဲပေါ့နော်ကျွန်တော်တို့ကမဲပေးဝင်မရတဲ့လူတွေအခြေတွက်ကတသိန်းရှိနေလေတသိန်းနစ်နာတာပဲဒီပါဝင်ဝင်ကဒါကိုပဲကျွန်တော်တို့ပြောကြပြီဆိုကျွန်တော်တို့ဒါကိုသဘောကျပကောင်းသူရောအဲ့ဒီလူမျိုးတစ်ဖက်ကပြန်ပြီးတော့ရင်းချက်ထုတ်တဲ့ဒီမလုံနိုင်တဲ့နှစ်ဒီမှာရုပ်ောက်ပွဲတွေနှိုင်းရှင်မှာဆိုတဲ့ဟာကိုကောင်းသူရောဘယ်လိုမြင်လဲဒီပေါ်ဒီ
ကျွန်တော်တော့ခုနကကိုဆိုင်ပြောတာနည်းနည်းဖြည့်ရှင်သေးတယ်ဗျ
နော
်ကျွန်တော်တို့ထိုင်းနေစမှာဒုက္ခတွေအရေးအတွက်တသိန်းနီးပါးလောက်ရှိနေသေးတယ်န
ော
်အဲ့တော့ကျွန်တော်တိုင်းပြည်ထဲမှာလည်း IGPC ရှိတယ်ဗျာကချင်ပြည်ထဲမှာရခိုင်ပြည်ထဲမှာเนาะအဲ့တော့ဒါတွေအားလုံးကကျွန်တော်တို့ကိုစားပြုခွင့်လည်းမရဘူးပြောရေးဆိုခွင့်လည်းမရဘူးပေါ့ဗျာเนาะဆိုတော့အဲ့တော့ဟိုခုနပြောသလိုပါပဲဒီဟိုရှိုးတာတွေကြီးပဲမပြိုင်မဲနဲ့ကျွန်တော်တို့ဒီလူတွေကဘယ်လိုလုပ်ပြီးတော့ဒီကျွန်တော်တို့စီးဝိုင်းပေါင်တဲ့အချက်မလဲပေါ့ဗျာเนาะဆိုတော့ဒီချက်ကအရေးကြီးတယ်လို့ထင်ပါတယ်ဆိုတော့နောက်တစ်ချက်ကကျတော့ဒီလိုပါကျွန်တော်တို့ရွေးကောက်ပွဲတွေကဒီမိုကရေစီဆိုတာရွေးကောက်ပွဲသက်သက်မဟုတ်ဘူးဗျာเนาะအဲ့တော့ကျွန်တော်တို့ပို့ပြီးတော့လက်ခံကျင်တာကတော့ deliberative democracy ခေါ်တာပေါ့ဗျာအပြန်အလှန်ရှိမယ်အပေးယူရှိမယ်ဒီလိုဒီမိုကရေစီမျိုးဖြစ်ဖို့ပို့သွားဖို့လိုပါတယ်เนาะအဲ့တော့လူများစုနဲ့ဆုံးဖြတ်လိုက်တယ်ငါတို့မဲနိုင်တယ်ဆိုတော့ဒါမျိုးနဲ့ဒီတိုင်းပြည်ရဲ့ကံကြမ္မာကိုငါဖန်တီးခွင့်ရှိတယ်ဆိုတာလူတက်ဆိုင်အားလုံးအပေးယူနဲ့ကျွန်တော်ထင်တယ်သွားလိမ့်မယ်လို့ထင်တယ်လူနည်းစုအသံလည်းနားထောင်ဖို့တင့်တယ်လို့ထင်ပါတယ်ဗျာ
ဒါဒီမိုကရေစီရဲ့အယိုးရှင်ဆုံး ABC ပဲလို့ပြောရမှာပဲကာကြီးခါခွေးလို့ပြောရမှာပဲပေါ့သူเนาะဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံမှာတော့ဒီကာကြီးခါခွေးတော့အခုချိန်ထိမဖြစ်သေးဘူးလို့ပဲကျွန်တော်တို့တွေ့နေရတာပဲလေเนาะအဲ့တော့စိတ်မအေးနိုင်ကြဘူးပေါ့လေအားလုံးမှာဟိုတကယ်တည်းဝဝင်လုံနေကြတဲ့ကိုဆိုင်တို့ကိုအောင်သူတို့ဆိုပို့ပြီးတော့စိတ်မအေးစရာဖြစ်မယ်လို့ကျွန်တော်ထင်တယ်ဟိုကျွန်တော်တို့ဒတင်းသမားတွေကနိုင်ငံကောင်းဆောင်တွေမေးလေးရှိတယ်မေးခွန်းရှိမေးလေးရှိတယ်မေးခွန်းတခုကျွန်တော်ကောင်းတဲ့ဝင်လာတယ်ညညခမားကိုအိတ်မရအောင်လုပ်တာဘယ်ကိစ္စလဲဆိုတော့ဟိုလေညညကြရင်ခမားကိုအိတ်ရလို့ရောအိတ်မရအောင်လုပ်တယ်ဆိုရင်မပြီးမှာတော့အဲ့လိုကိစ္စမျိုးတော်တော်များမယ်လို့ကျွန်တော်ထင်တယ်နေရာတနေရာစဉ်းစားကြည့်လိုက်ရေအိယာကလန့်လို့နိုင်တဲ့အခြေအနေမျိုးရောက်နိုင်တာပဲလीနော်ဆိုတော့ယူကောဘဲကောမရှင်ရဲ့ကျညာချက်ထွက်ပြီးတဲ့နောက်ကျွန်တော်တော်ရရှင်သူကကျွန်တော်ကို message လေးပို့ပြီးလှမ်းမိတယ်ဗျလမ်းပြောတယ်ပေါ့လေသူကတော့စိတ်မကောင်းစိတ်မကောင်းဆိုတာနဲ့သူ့လေတန်းစိတ်မကောင်းတဲ့လေတန်းပဲပေါ့နော်နိုင်ငံရေးထွက်ပေါက်တွေပိတ်လိုက်တာစစ်ပွဲတွေကျယ်ပြန့်လာဘူးလားဗျာတဲ့ခုနကကိုဆိုင်ဆွနေတော့တယ်ထင်ပါလေနိုင်ငံရေးတက်တနာနိုင်ငံရေးနဲ့ရှင်းဖို့ဆိုတာပါပါတယ်အဲ့ဒီ message လေးတစ်ခုတွေ့တယ်နောက်ဒီတပတီရဲ့ဥက္ကဋ္ဌဥက္ကူကြီးကလည်းဒီပေါ်မှာရေးထားတာတခုကျွန်တော်တွေ့ပါတယ်။ပါလီမန်ဘောင်ကျယ်လာရင်စစ်ဘောင်ကျင်းသွားမယ်တဲ့။ဆိုတော့အခုကပါလီမန်ဘောင်ပူမကျယ်လာစေမယ့်အလားအလာမျိုးတွေ့နေရတယ်ဆိုတော့ကိုဆိုင်ဒီမတ်ချက်တစ်ခုပေါ်မှာကိုဆိုင်ဘယ်လိုမြင်လဲ
။ဟုတ်ပါတယ်ကျွန်တော်တို့ကဒီဒီမိုကရေစီအသွင်ကူးပြောင်းမှုကိုသွားပြောသွားတဲ့အခါမှာဟိုဘယ်လိုခေါ်မလဲကျွန်တော်တို့လွတ်တော်ထဲမှာရှိရ28-25ရာခိုင်နှုန်းကိုထွက်သွားလိုက်တက်ကိုဟိုနိုင်ငံရေးထွက်သွားလိုက်ဆိုတာမျိုးဟိုကိုကျွန်တော်တို့အဲ့လိုဖြောပြီးထွက်သွားခိုင်းလို့ရတဲ့ခါမျိုးမို့ဒါနိုင်ငံရေးဖြစ်စဉ်ကိုဆိုတော့ဒီမိုကရေစီကိုဖွံ့ဖြိုးအောင်လုပ်လို့ဒီမိုကရေစီစံနှုန်းတွေကကျွန်တော်ရဲ့လူ့ပွဲစည်းထဲမှာအသားကျလာလေကျွန်တော်တို့ရဲ့နိုင်ငံရေးထဲမှာဒီမိုကရေစီရဲ့အဲကျွန်တော်တို့စံနှုန်းတွေလုတ်ပုံလုတ်ဒီနေအသားကျလာလေကျွန်တော်တို့ဒီဒီမိုကရေစီမဟုတ်တဲ့ကျွန်တော်တို့ကဟိုကိစ္စတွေကနေလို့မရတော့သူနေရာသူပြန်ရောက်သွားမဲ့တဘောပဲဆိုတော့ကျွန်တော်ထင်ပါတယ်ခုနကတော့ဥက္ကကိုကြီးတို့နဲ့ခုနကတော့ VOA မိတ်ဆွေပြောသလိုပါပဲကျွန်တော်တို့ဒီမိုကရေစီရဲ့ဘောင်ဒီမိုကရေစီစံနှုန်းတွေကိုကျွန်တော်ခုနကအချိန်လောက်ရတော့ဆိုတော့ထင်ပါတယ်ရွေးကောက်ပွဲဆိုတာလေအဲ့ဒီဟာတဲ့အဲ့ဒီဟာကွက်ဒီအများကြီးလေးကတခုလိုပဲယူဆတယ်အခုဆိုရင်တော့ကျွန်တော်စိတ်မကောင်းစရာကောင်းတာဒီနေ့ဆိုရခိုင်မှာစပြီးတော့ဆန္ဒပြနေပြီကျွန်တော်တို့ကနောက်ပြီးတော့မှကျွန်တော်တို့ကဒီစိုက်ဟိုဘာဘယ်လိုခေါ်မလဲအစိုးရဟိုမကျေနပ်တဲ့ဟာစိုက်ဟိုဖြစ်နေပြီနောက်ပြီးတော့ referendum ဆိုတဲ့ဟာမျိုးကျွန်တော်စလုပ်လာတဲ့ဟာမျိုးဆိုဒါကဘာလို့ဆိုချင်ဒီလက်ရှိနိုင်ငံရေးစနစ်ကိုတို့ဟိုမယုံကြည်ဘူးဆိုတော့ကျွန်တော်ပြဖို့စူးစမ်းတဲ့သဘောပြန်ဖြစ်တာဒါကျွန်တော်တို့ကတိတ်ကြောက်စရာကောင်းတဲ့ကျွန်တော်တို့အခုပြောနေတဲ့အမျိုးသားလက္ခဏာတိဆောက်ရေးဆိုတာတွေကိုဒါကြီးမားတဲ့ကျွန်တော်စိန်ခေါ်မှုပဲလို့ကျွန်တော်မြင်ပါတယ်ကျွန်တော်သဘောတူပါတယ
်ဟုတ်ကဲ့ခင်ဗျကိုအောင်သူရောခုနပြောတဲ့ဟလာနိုင်ငံရေးထွက်ပေါက်တွေပိတ်လိုက်တာစစ်ပွဲတွေကျေပြန့်လာဘူးလားဆိုတ
ော့ကျွန်တော်နိုင်ငံရေးဒီချက်ပိုရင့်ကျက်လာဒီမိုကရေစီကိုချက်လိုက်တော့တော့ဖြစ်နေပုံကျွန်တော်ပြန်ပါတယ်ဒီချက်ပြန်ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ
်ကဲ့ဟုတ်ကဲ့
ပြန်ပြီးတာရဲ့မြန်မာပြည်မှာ CIP မှာရဲ့ Timber Society Director ဦးအောင်သူငိမ့်တို့ဆွေးနွေးသွားကြတာပါ COVID-19 ရေးပေါ်အခြေအနေကြောင့် VOE စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးမျိုးဆွေးနွေးခန်းတွေဆက်သွယ်မြင်မြန်ခန်းတွေကို အင်္ဂါညတရားလီလိုင်းစစ်စစ်နေရာမှာအစားအထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ဒီလိုမျိုးအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာအခါသမယပါ။ဒေဗီယာဝေးကွာပြီးကျမ်းမှာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
။သောရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍရီကူနာဆင်လို့ပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်ရှင်။ဥရောပနိုင်ငံအတော်များများမှာကိုရိုနာဗိုင်းရပ်စ်ဒုတိယလှိုင်းရိုက်ခတ်မှုထိန်းချုပ်ရေးဒီတနင်္လာနေ့ကစပြီးတော့စီမင်းအသစ်တွေကိုချမှတ်ခဲ့ပါတယ်။အခုထိတစ်ကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်သူသန်း40ကျော်ရှိပါတယ်။ယောဂကူးစက်ခံရသူတွေကိုတေချာတိချခွဲစောင့်ကြည့်ထိန်းချုပ်ဖို့ပြက်ကွက်တဲ့နိုင်ငံတွေကြောင့်အခုလိုကူးစက်မှုတွေများလာရတဲ့အပေါ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအပြစ်တင်နေတာပါ။ AFP သတင်းဌာနစီးရင်တွေအရဥရောပမှာအခုထိ COVID-19 ကြောင့်သေဆုံးသူ 25,000 ကျော်ရှိနေပြီဖြစ်ပါတယ်။နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲဝင်မဲကိုစလေးနှစ်ဦးကြားဒုတိယအကြိမ်နဲ့နောက်ဆုံးအကြိမ်စကားစစ်ထိုးပွဲကိုစီစဉ်ထားတဲ့အတိုင်းကြာတာပရိနေမှာကျင်းပသွားဖို့ရှိပါတယ်။ဒီတစ်ခါတော့ပထမအကြိမ်ကလို့တဦးနဲ့တဦးကြားပြက်စကားဝင်ပြောတာတွေမလုံနိုင်အောင်စီကံချက်အစ်စ်တွေချမှတ်ထားမှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကဒုတိယအကြိမ်စကားစစ်ထိုးပွဲအတွက်ချမှတ်ထားတဲ့ပုံစံကိုမကြိုက်ပေမဲ့တန်နစီပြည်နယ်နက်ရှ်ဗီလ်မြို့မှာပြုလုပ်မယ့်စကားစစ်ထိုးပွဲမှာပါဝင်မယ်လို့ပြောပါတယ်။ထိုင်းဆိုရကိုဝေဖန်တဲ့အွန်လိုင်းရုပ်မြင်သံကြားဌာနတစ်ခုကိုရပ်ပစ်ဖို့ထိုင်းတရားရုံးတစ်ခုကအင်္ဂါနေ့မှာအမိန့်ထုတ်ပြန်လိုက်ပါတယ်။သုံးလကြာပေါ်ပေါက်နေတဲ့ထိုင်းဆန္ဒပြပွဲတွေရပ်သွားအောင်အရေးပေါ်လိုက်နာမယ့်ပြဋ္ဌာန်းချက်တွေကိုချုပ်ဖောက်တယ်ဆိုပြီးတော့ Voice TV သတင်းဌာနကိုဆွဆွဲခဲ့တာပါ။Voice TV သတင်းဌာနဟာကွန်ပျူတာရာဇဝတ်မှုဆိုင်ရာပြဋ္ဌာန်းချက်ကိုချိုးဖောက်ပြီးသတင်းမှားတွေကိုထုတ်လွှင့်ခဲ့တာတွေ့ရတယ်လို့ Digital စီးပွားရေးနဲ့လူမှုရေးဝန်ကြီးဌာနပြောခွင့်ရကသတင်းတောက်တွေကိုပြောပါတယ် Voice TV Editor ချုပ်ကတော့တရားရုံးအမိန့်ရောက်လာတဲ့အချိန်ထိသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်သွားမယ်လို့ပြောပါတယ်ရှင်တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက် VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.